ဆင်းတို့7နာရီခွဲဖို့10မိနစ်ပဲလိုပါတော့တယ်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတို့ကိုတနာရီပူပူလောက်အချိန်ယူပြီးတော့နာယူညီညွတ်ကြနှလုံးသွင်းမှတ်သားကြရအောင်ဒီကနေ့သာသနာတော်2556ခုကောဇာတိက1384ခုနတ်တော်လာပြီးရော14ရက်နေ့ညကြအခါကာလမှာရန်ကုန်တိုင်းဒေသကြီးလိုင်မြို့နယ်အမှန်နေရွက်တီရီလေးလံပုံရသဟာယဆွမ်းလောင်းတင်မကြီးမှုကျင်းပတဲ့ဒုတိယကျင်းမြောက်ဓမ္မဒါနဓမ္မပူဇံတရားဝဲတွင်မှာဥစ္စေဒီနေ့ပထမဝဇ္ဇုညဖြစ်ဖြင့်ဘေးသဘောင်းတော်ဟောင်းတို့ကိုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါသည်ဘေးသဘောင်းတော်ဟောင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်ဒီတော့ဒီနေ့ညတရားမှာပေါင်းတော်ဟောင်းတို့ကိုအရှင်တို့ဗာတရားဟောမှလည်းဆိုလို့ရှိရင်စရိယပိဋကပါဠိတော်မှာလာရှိတဲ့အဲ့ဒီစရိယပိဋကရဲ့နောက်ဆုံးနာလေးမှာဂါထာပေါင်းများစွာမြတ်စွာဘုရားဟောထားတာရှိတယ်။အဲ့ဒီဂါထာတွေကဂါထာ၃ခုရှင်သူကလေးမြတ်စွာဘုရားဟောထားတာရှိတယ်။အဲ့ဒီဂါထာ၃ခုကိုအခြေခံပြီးတော့မေးမဖြစ်အောင်နေပါလို့တရားကောင်းစဉ်ပြီးပြီးဦးဇင်းတို့ပြောကြပါလေ။ဒီမဖြစ်အောင်နေပါတဲ့လောကကြီးမှာအထာလေးစားမယ်ဆိုရင်မစားနဲ့ဒီဖြစ်လိမ့်မယ်ဒီလမ်းသွားမယ်ဆိုရင်မသွားနဲ့ဒီလမ်းကအနေရှိတယ်ဒီဖြစ်လိမ့်မယ်စသည်ဖြင့်ပြောကြဘူးလား
ပြောပါဘူ
းခုလည်းပဲမြတ်စွာဘုရားကဒီပုံစံနေမယ်ဆိုရင်တော့ဒီဖြစ်လိမ့်မယ်ဒီမဖြစ်အောင်ဒီပုံစံမျိုးနေရမယ်လို့နေနည်းကိုမြတ်စွာဘုရားသင်ကြားထားတယ်ဒီဖြစ်တဲ့နေနည်းဒီမဖြစ်တဲ့နေနည်းပေါ့တနည်းအားဖြင့်ဘေးတက်တဲ့နေနည်းနဲ့ဘေးကင်းတဲ့နေနည်းပေါ့နော်အဲ့ဒါဆိုရင်အဲ့ဒီကာထာ၃ခုနဲ့ဘေးအန္တရာယ်၃မျိုးကိုပြောထားတယ်အဲ့ဒီဘေးအန္တရာယ်၃မျိုးကလွတ်အောင်လည်းပဲလွတ်တဲ့နေနည်းအဲ့ဒီကာထာထဲမှာပါပြီးသားပါပဲဒါကြောင့်ဦးဇင်းတို့ကာထာတစ်ခုလည်းဘေးတင်တဲ့နေနည်းဘေးကင်းတဲ့နေနည်းအဲ့ဒါလိုအတွဲလိုက်အတွဲလိုက်ပါတာပေါ့နော်အဲ့ဒါဦးဇင်းတို့ဒီကနေ့ညဘေးမဖြစ်အောင်နေပါလို့တရားကောင်းစဉ်ပြီးပြီးတော့ဒီကထာလေးသုံးဖို့ကိုတဏှာကြီးဘူဘောလောက်အချိန်ယူပြီးတော့ပြောသွားပါမယ်နော်ဒီတရားတော်ဘုမဟောကြားသေးခင်မနာကြသေးခင်ပါတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုဒီနေရာတရားတော်ဆုံးကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီကိုယ်တော်ပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးလုံးတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုံကြည်မြတ်လို့ရှိခူးပူဇော်ကြအောင်စို့အလုံးလည်းဥရှိမှုပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတဝိဟတမောဟဓမ္မံသာနရမရလောကကရုဝေနိဒုက္ခတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်ဤမြသောစိင်္ဂလုံးလည်းရှိတော်မူပါ၏ထသောပညာပိဇောတဝိဟတမောဟဓမ္မံအရာဓမ္မတိဟုသောအရာဝတိဖြင့်ဝိဇ္ဇာတိဟုသောမိုက်ပေါင်းကိုဖြစ်ပွားတော်မူပြီးထသောသာနာမရလောကကဲ့သို့လူနှင့်မြတ်သတ္တဝါအနန္တတို့၏ကြောင့်ဒီတံတို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောကတိဝိမုဒ္ဒံဒေဝမနုဿာတိရာနိပိသတရိစ္ဆာလာယအရှင်ဃာတပါဂတိရောမာလီသူတည်းကင်းလွတ်တော်မူ၏ခါသောသူကတံတတဝါတို့အားကျိုးများကြောင့်ဟုတ်မှန်သောတကားကောင်းဘုရားမြတ်စွာတော်မူပါ၏ခါသောဘုရားသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်နာပါရမီခဲ့ပြီ ပြန်သာတဲ့တဲ့ဒီမြင်မိတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံဘုရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုဆိုပြည့်ပြတ်ပါမမှုယုံနဲ့တပြားဖြစ်ကြပါသောဘုရားတည်းတော်တို့သည်ဘူနိဝရမကာယဝေဇီမနောခြေသုံးသည်ဓာတပနာမဖြင့်တုံးပွားယူကျိုးလက်ဆုံးမူဟာရှိခိုးဥညွတ်ပါ၏မြတ်စွာဘုရားဒီမဖြစ်အောင်နေပါတဲ့ဦးဇင်းတို့စတင်ပြီးတော့ဒီကံတာလေးသုံးဖို့ကိုနာယူကြည့်ယူကြရအောင်ကောတိသမယတောဒိတဝဝိရိယရမင်းစခိမတောအာတ္တဓာဝိရိယဟောတာဒီသာဗုဒ္ဓလူသာသနီဒါပထမကထာလေးမှာကောတိသံပြင်းရခြင်းကိုဘယတောပြီးဟူ၍ဒိတဝရှုမြင်ကြကုန်သည်ဖြစ်၍ဝိရိယရမအာထုတ်ခြင်းဆိုတဲ့လုံလဝိရိယကိုခင်မတော်ဒီပြင်းသောຢာကိုဖြစ်စေသောຢာအဖြစ်ဒိဋ္ဌဝါရှုမြင်ကြဆုံးသည်ဖြစ်၍အာရဒဝိရိယအာထဝသောလုံလဝိရိယရှိကြကုန်သည်ဟောတာဖြစ်ကုန်လောဧသာဤဒီကဗုဒ္ဓတုသာလနိဘုရားမြတ်စွာဘုရေဆုံးမဩဝါဒပါပေ၏ဉာဏ်ရည်ခြင်းဆိုတဲ့ကောတ္တဇဘေးလို့ရှုမြင်ပြီးတော့ကြိုးစားအားထုတ်တဲ့လုံလဝရိယကိုကြားရင်ဘေးကင်းတဲ့အရာကိုဖြစ်စေတဲ့အရာလို့ရှုမြင်ပြီးတော့လုံလကျိုးကုတ်အားထုတ်ခြင်းဆိုတဲ့ဝရိယတရားနဲ့ပြည့်စုံအောင်နေကြရမယ်တဲ့အဲ့ဒါမြတ်စွာဘုရားတို့ရဲ့အဆုံးအမပါပဲတဲ့နော်အဲ့တော့ဦးဇင်းတို့ဒီကထာလေးမှာနံပါတ်၁ဘေးကိုသိခွင့်ရကြတယ်အဲ့ဒါကပါလဲဆိုတော့ပြင်းကြီးခြင်းဆိုတဲ့ဘေးဟုတ်ရလားပြင်းကြီးခြင်းဟာဒကာမတို့ဦးဇင်းတို့အတွက်အမျိုးမျိုးသောအန္တရာယ်အမျိုးမျိုးသောအကျိုးမဲ့တွေကိုဖြစ်စေတတ်တဲ့အတွက်ကြောင့်ပြင်းကြီးခြင်းဒီဘေးပါလေနော်ကြိုးစားအားထုတ်ခြင်းဆိုတဲ့လုံလဝိရိယကတော့လောကီလောကုတ္တရာမျိုးမျိုးသောအကျိုးတရားတွေနဲ့ပြည့်စည်နေနိုင်တဲ့အတွက်ကြောင့်ဘေးကင်းစေတတ်တဲ့တရားဒါကြောင့်လုံလဝရိယကိုခေမတော်ဘေးကင်းစေတတ်တဲ့အရာလို့ရှုမြင်နားလည်ထားရမယ်။ဒါကြောင့်နံပါတ်၁ဘေးသင့်တဲ့နေနည်းကတော့ပြင်းကြီးစွာနေခြင်းသည်ဘေးသင့်တဲ့နေခြင်းပဲ။ဟုတ်ရလား။အဲ့ဒီဘေးသင့်တဲ့နေခြင်းဘေးဖြစ်စေတဲ့နေခြင်းကနေရှောင်လွှဲဖို့ရအတွက်လုံလကျိုးကုတ်အားထုတ်ခြင်းဆိုတဲ့လုံလဝရိယနဲ့ပြည့်စုံရရမယ်။အဲ့ဒီလုံလဝရိယနဲ့ပြည့်စုံခြင်းဒီပင်လေအဲ့ဒါဘေးကင်းသောနေနည်းပေါ့ဟုတ်ရလားအဲ့တော့ဒီနေရာမှာဦးဇင်းတို့လောကီလူအပေါ်ရန်လေးစဉ်းစားမယ်ဆိုရင်ကိုယ်ပဲဘာမှမလုပ်ခြင်းမကံခြင်းကြိုးစားအထုလုံလမှုမရှိပြည့်ကြီးနေတဲ့ပုဂ္ဂိုလ်ဟာလောကီလူလည်းပဲမပြည့်မစုံစင်စင်ရဲ့နေရတယ်သူ့အတွက်ဘေးတွေကဝန်းရံနေတယ်လို့ပြောလို့မရဘူးလားဘာတက်တက်ကြွကြွနဲ့ကြိုးစားမယ်လုံမကံမယ်ပြောမယ်ရှုမယ်ဒီလိုမျိုးလုံလဝရိယရှည်သွားတဲ့ပုဂ္ဂိုလ်ကတော့အတိတ်ကဉာဏ်ဖြင့်နေတယ်ဆိုစီကားမူလုံလဝရိယရှိသလောက်တော့လုံလဝရိယရဲ့အကျိုးကျေးဇူးကိုခံစားခွင့်မရဘူးလား
ရပါ
တယ်ကျောင်းဒီနေ့မှာဦးဇင်းတို့လုံလဝရိယဆိုတာကတံဘပဒံထိုက်တဲ့လုံလဝရိယကိုဆိုလိုတာဒီမြင့်လုံလဝရိယတွေကိုမဆိုလိုဘူးဘာဖြစ်လို့လဲဆိုတော့လုံလဝရိယဆိုတဲ့ကြိုးစားအထုတဲ့ဒီဝိရိယဟာကုသိုလ်မှလည်းရှင်နိုင်တယ်အကုသိုလ်မှလည်းရှင်နိုင်တယ်တနည်းအားဖြင့်အကုသိုလ်လည်းဖြစ်နိုင်တယ်ကုသိုလ်လည်းဖြစ်နိုင်တယ်ဆိုလိုတာကကြိုးစားအထုမှုတိုင်းအပြစ်ကင်းတာမဟုတ်ဘူးဆိုတာကိုတော့နားလည်ထားဖို့လိုတယ်သူများတက်တက်ကိုကြိုးစားနေမယ်အိမ်တော်ရေးပေါင်းပြန်ကိုကြိုးစားနေမယ်လင်ညာဖို့တောက်စားဖို့ကိုယူဖို့အစာကြီးတစ်ပြင်းအပြစ်မကင်းတဲ့လုပ်တွေကိုလုပ်ဖို့ကြိုးစားနေတယ်ဆိုရင်အဲ့ဒီလုံလဝရိယမျိုးကိုဒီနေရာမှာမလိုအပ်ဘူးเนาะဒီနေရာမှာအလိုရှိတဲ့ဘေးကင်းချောင်းဖြစ်တဲ့လုံလဝရိယဆိုတာကတံဘပဒံထိုက်တဲ့လုံလဝရိယကိုပြောတာအဲ့တော့တံဘပဒံထိုက်တဲ့လုံလဝရိယဆိုတာက ပြိတ္တဘောင်သူတော်ကောင်းတို့ဒီနေ့ညတော့စဉ်းစားရတဲ့ရည်ကြီးပြောမှာဇလန်းတွေပါတွေကသိပ်ပါမှာမဟုတ်ဘူးအဲ့တော့မပြောခင်ကစားဦးစင်းကတရားနာပြိတ္တဘောင်သူတော်ကောင်းတွေကပြင်းပြင်းပြင်းမလီလားလို့စိတ်ထဲကနည်းနည်းတော့တွေးမိတယ်ဟုတ်လားမှန်ပါဗျာစဉ်းစားရတဲ့ရည်ကိုပြောချင်တာနော်ဟိုလူတွေကစဉ်းစားရမှာတော်တော်ပြင်းတယ်လို့ဆိုတယ်ဟုတ်ရလားမှန်ပါအဲ့တော့စဉ်းစားရပြောလို့ရှိရင်လိုက်မစဉ်းစားချင်ဘူးနော်အဲ့တော့တွေးတယ်ဆိုလို့ရှိရင်နည်းနည်းဝင်လေးတဲ့သဘောရှိတယ်ဒါကြောင့်အဲ့ဒီလိုမဖြစ်စေဘဲနဲ့စဉ်စဉ်စားစားဒူးဒီခေါ်ခေါ်ကလေးနိုင်နိုင်ချင်းချင်းကလေးနားထောင်စေချင်တာဟုတ်လားမှန်ပါဗျာအဲ့တော့ဒီနေရာမှာဘေးကင်းတဲ့နေနည်းလို့ဆိုရတယ်ဘေးကင်းတဲ့အရာတွေကိုဖြစ်စေတတ်တဲ့လုံလဝရိယဆိုတာသမ္မပဒထိုက်တဲ့လုံလဝရိယသမ္မပဒထိုက်တဲ့လုံလဝရိယဆိုတာက၄မျိုးရှိတယ်နံပါတ်၁မဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်ကြိုးစားတာသာသနာမှာမဖြစ်ဘူးသေးတဲ့အကုသိုလ်တရားတွေဘယ်တော့မှမဖြစ်စေရဘူးမဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်ကြိုးစားတာနော်အဲ့ဒါနံပါတ်1လုံလဝရိယနောက်နံပါတ်2ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားနိုင်အောင်ကြိုးစားတာဒကာမတို့ဦးဇင်းတို့အတိတ်တန်တရားတစ်ခါကဒီကနေ့တိုင်အောင်ပြုမိမှာပြောမိမှာတွေးမိမှာတဲ့အကုသိုလ်တွေအများကြီးမရှိဘူးလားအဲ့ဒီအကုသိုလ်ဒီဟူသောမျိုးစီတွေကစင်ရင်ချင်းဒီဟူသောအပင်တွေကိုပေါက်ပွားစေမှာတော့တည်ကြတယ်နော်ဒါအကြောင်းဆုံလာတဲ့အခါအကြောင်းဆုံလာတဲ့အခါမှာအကျိုးပေးမှာပေါ့ဒါကြောင့်ဉာဏ်ပညာရှိသွားရှိပြီးတော့ငါမှာအကုသိုလ်တရားတွေအများကြီးဖြစ်ခဲ့မှုတွေအဲ့ဒီအကုသိုလ်တရားတွေကိုအကျိုးပေးခွင့်မရပါဘူးငါလုံးဝအကျိုးကိုအထုတ်မယ်ဆိုတဲ့စိတ်ထားရမယ်တဲ့ဆန္ဒရှိရမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်စေဖို့ကြိုးစားရမယ်နော်ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားနိုင်အောင်ကြိုးစားရမယ်ဟုတ်ရလားနှစ်ပါးတော့အကုသိုလ်နဲ့ပတ်သက်ပြီးတော့နောက်ကုသိုလ်နဲ့ပတ်သက်ပြီးတော့လည်းနှစ်ပါးပဲမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ငါကြိုးစားမယ်ဒီကဓမ္မတို့ဦးဇင်းတို့မှာမဟာကုသိုလ်တွေဖြစ်ဖို့မလွယ်ဘူးဇန်တရားတွေပေါ့ဟုတ်လားတမာရီအင်မတန်တည်ငြိမ်တဲ့ဇန်အဆက်ပေါ့နော်ကိလေသာကိုပင်ရှားသုတ်တယ်နိုင်တဲ့အမြင့်ပြတ်သုတ်တယ်နိုင်တဲ့မကုသိုလ်မျိုးတွေမဖြစ်ဘူးသေးဘူးပေါ့အဲ့လိုကုသိုလ်မျိုးတွေကိုဖြစ်အောင်မလုပ်ရဘူးလို့ကြိုးစားရမယ်ဆိုကြပါစို့မိမိတဏ္ဍာရှင်ကျင့်တဲ့ဝိပဿနာဉာဏ်တွေမဖြစ်ဘူးသေးဘူးဆိုရင်လည်းဖြစ်ဖို့တော့အောင်မလုပ်ရမှာလို့ကြိုးစားရမယ်ဖြစ်ပေါ်ခွင့်မရသေးတဲ့ကုသိုလ်တရားတွေမိမိတဏ္ဍာမှာဖြစ်ပေါ်သွားအောင်ကြိုးစားရမယ်ဆန္ဒထားရမယ်နောက်ပြီးတော့ဖြစ်ပြီးသားကုသိုလ်တရားတွေကိုတုတ်တက်များပြားပြည့်စုံသွားအောင်လည်းကြိုးစားရမယ်။အဆင့်လျှော့ကြမသွားစေရဘူး။နော်။ဒကာဓမ္မတို့ဟုတ်ရလား။ဒါကြောင့်ကုသိုလ်နဲ့ပတ်သက်ပြီးတော့လည်းမဖြစ်သေးတဲ့အကုမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်စေဖို့ဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များပြားလာစေဖို့ဆိုတဲ့သာဏလုံးလဝရိယထားပြီးတော့ကုသိုလ်နဲ့ပတ်သက်ပြီးတော့လည်းဘယ်နှချက်လဲ။နှစ်ချက်အကုသိုလ်နဲ့ပတ်သက်ပြီးတော့ကြိုးစားတာလည်းဖြစ်တယ်။နှစ်ချက်ဖြစ်ပြီးသားအကုသိုလ်တရားတွေပယ်ရှားနိုင်ဖို့မဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်ပေါ်စေဖို့ဖြစ်ပြီးသားဖြစ်ပြီးသားအကုသိုလ်တရားတွေတုတ်တက်များပြားလာစေဖို့မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်ပေါ်ခွင့်ရဖို့အဲဒီလုံလဝရိယမျိုးကိုသာလည်းဒီနေရာမှာလိုအပ်တယ်။တကယ်ဘေးကင်းကြောင်းလုံလဝရိယဟုတ်ရလား။ဒါကြောင့်မြတ်စွာဘုရားကလုံလဝရိယဆိုတာချမ်းသာဒုက္ခကြံကြီးအတွက်အင်မတန်အဓိကကြတဲ့သောချက်နေရာမှာရှိတယ်။ဟုတ်တာပေါ့မသွားရင်မရောက်ဘူးမစားရင်မမှားဘူးမလုပ်ရင်မဖြစ်ဘူး။ဟုတ်ရလား။နောက်တစ်ခါမှတော့သဘောပေါက်တယ်နော်။ဒါကြောင့်လုံလဝရိယအင်မတန်အရေးကြီးတယ်။ဘုရင်တို့တာယုပါဠိတော်များမှာဆိုရင်ဘယ်လောက်ထိဟောထားလဲဆိုတော့ဒုက္ခဘိက္ခဝေကုတိတောဝိရတိဟောကိနောပါပကံပါပောဘောဂိနောပါပကေဟိအကုသလေဟိဓမ္မေဟိမဟာတေဇသတ္တထံပရိဟာပေတိကျင်းကြီးတဲ့ပုဂ္ဂိုလ်ဟာသောသောကပြောတဲ့လုံလဝရိယ၄မျိုးမရှိတဲ့ပုဂ္ဂိုလ်ပေါ့နော်အဲ့လိုမျိုးလုံလဝရိယမရှိဘဲနဲ့ကျင်းကြီးတဲ့ပုဂ္ဂိုလ်ဟာတဲ့ပါပကေဟိအကုသလေဟိဓမ္မေဟိယုံမှညဉ့်ဉန်းတဲ့အကုသိုလ်တရားတွေနဲ့ဟောကိနောရောပြုံးပြီးဖြစ်၏ဒုက္ခစင်စင်ရဲ့ဝိရတိနေရတယ်တရားနှလုံးကျင့်သုံးတဲ့ပုဂ္ဂိုလ်တွေပို့ပြီးတော့သိလိမ့်မယ်။နော်။ဟာအကုသိုလ်တွေမနိုင်ဘူးကုသိုလ်တွေဖြစ်ပွားနေဖို့ငါကြိုးစားနေတယ်။အဲ့လိုကြိုးစားနေတဲ့အခါမျိုးမှာစိတ်နှလုံးဟာအေးချမ်းတယ်။လုံလဝရိယမရှိဘဲနဲ့မကြိုးစားဘဲနဲ့နေတဲ့အခါမှာကိုယ့်ရဲ့စိတ်ဟာအကုသိုလ်တရားတွေနဲ့ကြောပြောနေတယ် ပူပြည့်တဲ့တရားတွေရှုပ်ရှည်တဲ့တရားတွေနဲ့ရောနေတဲ့ပုံစိတ်ကအဲ့လိုအကုသို့များတွေအပူတရားတွေနဲ့ရောထွေးနေတဲ့အတွက်ကြောင့်ဒီစိတ်ဟာဆင်းရဲတယ်ပြီးတဲ့လက်တွေပဲနော်အကုသို့တွေမဖြစ်ဖို့ကုသို့တွေဖြစ်ဖို့ကြိုးစားမနေတဲ့အချိန်မျိုးမှာတရားမတော်ဦးဇင်းတို့ရဲ့စိတ်ဒီအကုသို့တွေနဲ့ရောပြောနေတဲ့အတွက်ကြောင့်ဘာလဲတော့ဆင်းရဲတယ်ဒါလက်တွေရမယ်မကောင်းတဲ့အဖြစ်ပြန်ဟုတ်လားနောက်ပြီးတော့မဟာဒေသသတ္တဇံပရိဟာပေတိအင်မတန်ကြီးကျယ်တဲ့ကိုယုံစည်းဝါးတွေဆုံးရှုံးသွားလိမ့်မယ်ဆိုကြပါစို့တရားမြတ်စွာဘုရားကြီးနဲ့တွေ့ရင်ကောင်းတာတွေကိုများကြီးလုပ်နိုင်ခွင့်ရှိတယ်ဘဝတရားရဲ့စိတ်အေးရအောင်လုပ်နိုင်ခွင့်ရှိတယ်မြင့်မြင့်တဲ့အတိတွေစင်ကြယ်တဲ့အတိတွေကိုသိအောင်လုပ်နိုင်ခွင့်ရှိတယ်အဲဒါကိုမိမိတို့ကကြိုးစားအားထုတ်လုံလောက်မှုအရိယာမရှိလို့ဒီရနိုင်တဲ့ကောင်းမြတ်တာတွေဟာရပါဦးမလားမရတော့ဒါကြောင့်ပြင်းကြီးနေတဲ့ပုံကိုယ်အများကြီးဆုံးရှုံးနေတဲ့မြတ်စွာဘုရားကနော်ကြီးကြီးကျယ်ကျယ်ကိုဆုံးရှုံးနေလို့ပြောတယ်မဟာတေသသရထံမိမိရဲ့အကျိုးစီးပွားအကြီးကြီးတွေလက်လွတ်သွားလိမ့်မယ်ဒါလုံးလဝရိယမရှိအကုသိုလ်တွေနဲ့ရောပြုံးပြီးတော့ဆင်းရဲမယ်ကိုကျိုးစီးပွားအကြီးကြီးပျက်စီးမယ်လုံးလဝရိယရှိတဲ့ပုံကိုယ်ကျတော့အဲ့လိုမဟုတ်အာရထဝိရိယယောသဘိကဝေဒုက္ခဝိရတိပါဝိဝိထောပါမကိဟိအကုသလေဟိဓမ္မေဟိမာကေသတရထံပရိပူရိတိအကုသိုလ်တွေမဖြစ်စေရဘူးကုသိုလ်တရားတွေငါတတ္တမဖြစ်စေရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်မှာအကုသိုလ်တရားတွေနဲ့ကင်းကွာတဲ့အတွက်ကြောင့်အပူတရားအရှုပ်တရားတွေနဲ့လွတ်ကင်းတဲ့အတွက်ကြောင့်စိတ်နှလုံးဟာချမ်းသာတယ်တဲ့ဟုတ်ရဲ့လားဒါတွေမကဘူးတဲ့သရတ္ထမဟာဒေသသရတ္ထမိမိရဲ့အင်မတန်ကြီးကျယ်တဲ့အကျိုးစီးပွားတွေဟာလည်းပြိပူရတိပြည့်စုံသွားလိမ့်မယ်တဲ့နှစ်ချက်ပြောတာနော်မပြင်းတဲ့ပုဂ္ဂိုလ်ကြိုးစားအထုတဲ့ပုဂ္ဂိုလ်ဒီအပူတရားအရှုတရားအညစ်တရားတွေဖြစ်တဲ့အကုသိုလ်တရားတွေနဲ့ကင်းကွာတဲ့အတွက်ကြောင့်စိတ်နှလုံးအေးချမ်းတယ်ချမ်းသာတယ်အင်မတန်ကြီးကျယ်တဲ့ကိုယ်ကျိုးစီးပွားနဲ့ပြည့်စုံသွားလိမ့်မယ်တဲ့ဟုတ်ရဲ့လားဒါကြောင့်လုံလဝရိယမရှိဘဲနဲ့နေခြင်းဒီဘေးတင်နေတာဒီနေရာမှာလုံလဝရိယဆိုတာဘာကိုဆိုလိုတာဆိုတာခွင့်ကြပြီးတော့ပြောခဲ့ပြီနော်အကုသိုလ်တွေမဖြစ်စေဘူးကုသိုလ်တွေဖြစ်စေဖို့ပါပဲအနှစ်ချုပ်လိုက်တော့ဟုတ်ရဲ့လားအေးဒါကြောင့်လုံလဝရိယရှိမှချမ်းသာဒုက္ခဆိုတာရနိုင်တာမြတ်စွာဘုရားကလုံလဝရိယအင်မတန်ရှိပြီချက်တာဇာတော်တွေကိုအထူးသဖြင့်ဟောတာပေါ့လေစိတ်သားတို့တဲ့ရှိကံရဲ့အရှိန်ကိုအမိပြုတ်ပြီးတော့အတက်မွေးကြတဲ့နတ်တွေတောင်မှလုံလဝရိယရဲ့စွန့်အင်တတိကိုပြောကြသေးတာတဲ့ဖခင်ရဲ့သာသနာတော်မှာဒီတန်မြာဝဇင်းရဲ့ကလွတ်အောင်ရုံးမယ်ဆိုပြီးတော့ရည်ရွယ်ချက်နဲ့ဝတ်လာတဲ့သင်္ချစ်သားတို့မှာပြင်းနေလို့ဘယ်တင့်တော်ပါမလဲဆိုတဲ့အဓိပ္ပာယ်မျိုးနဲ့ဟောထားတာလေးရှိတယ်။ဘုရားရှင်တို့တရားမင်းကြီးအကြောင်းဟောတာပါ။တရားမင်းကြီးကသူသားသူဝိရကိုဟောအတူတာလေးနဲ့တိုက်ခိုက်ကြတော့စီရင်ပြင်ပြီးတော့ပေါ်ပြီးတော့တိုက်ခိုက်ဖို့တိုက်တွန်းတယ်။အဲ့ဒါသူ့ဝိဒါကဒီတိုင်းမင်းမသွားဘူးမလုပ်ဘူး။ဒီလိုပဲသူပျော်ပါပျော်ပါနဲ့နေလိုက်တာပေါ့။အဲ့ဒါဒုတိယတိခိုင်းတယ်မသွားဘူး။တတိယတိခိုင်းတယ်မလုပ်ဘူး။အဲ့ဒီတော့ကြာမင်းကသူ့သားကိုဆုံးမတယ်။နော်။ဘာဆုံးမလဲဆိုတော့ရှင်သားသူ့ဝိဒါတဲ့။အလုံးမလုပ်ဘဲနဲ့ချမ်းသာတဲ့နေရာရှိရင်အဲ့ဒီနေရာကိုမင်းသွားလိုက်ပါတဲ့။ပြီးရင်ကလည်းခေါ်ပါအောင်ဒါလေးပြောထားတာရှိတယ်နော်ဒကာကြီးတို့မှမြတ်သားသားသမီးတွေပါလေခိုင်းမကောင်ပြုတ်မကောင်ရေဒီစကားလေးတော့သုံးနေရကောင်းတယ်သိလားလုံလကျိုးကိုအာမထုရပဲနဲ့ချမ်းသာပဲနေရရှိရင်ငါသားမင်းရင်သွားလိုက်ပါတဲ့ပြီးရင်ပြို့ကိုလည်းခေါ်ပါအောင်တဲ့ဟုတ်လားအနုဒ္ဓအဝါယမဒုက္ခယတရာဒီကိစ္စတိသူဝိရာတတ္ထကိစ္စာယိမင်းသတ္တိဝပပယံချစ်သားတို့ ਈ တာအလုံးမလုံးပဲနဲ့အစဉ်ပြေပဲနေရာလုံးမလုံးပဲနဲ့ချမ်းသာတဲ့နေရာတကယ်လို့လောကကြီးမှာရှိမယ်ဆိုရင်အဲ့ဒီနေရာကိုသွားလိုက်ပါတဲ့မင်းအရှင်သွားပါပြီးရင်တော့ငါကိုလည်းခေါ်ပါအောင်နေဟုတ်လားအဲ့ဒီမှာမြတ်စွာဘုရားကယဟန်တော်တွေကိုရှင်းကံရဲ့အစွမ်းကိုအမိပြုတ်ပြီးတော့အသက်မွေးကြတယ်နတ်တွေတောင်မှလုံလဝရိယရဲ့အစွမ်းကိုအဲ့ဒါလိုနားလည်ကြသေးတယ်ဆိုရင်သင်္ချစ်သားတို့လည်းပဲသာသနာတော်ကြီးရဲ့အတွင်မှာပြည့်ရည်နေလို့မသိတော်ဘူးဆိုတဲ့အဓိပ္ပာယ်ကိုခေါ်တာဟုတ်ရလားဒါကြောင့်မိမိတို့လုံမယ်ဆိုရင်လုံနိုင်တဲ့လောက်အရာရောက်တဲ့ဒီဘုရားမြတ်စွာသာသနာရဲ့အတွင်မှာ လုံလဝရိယကိုထုတ်လိုက်ဖို့လုပ်တယ်။ပေးတဲ့ရင်မြတ်စွာဘုရားအင်္ဂုတ္တမှာဟောထားတာရှိတယ်။မှားယွင်းတဲ့အဆုံးမှာမှားယွင်းတဲ့သာသနာမှာလုံလဝရိယအာကြီးလေဆင်းရဲလေပဲတဲ့။ဘောပေါ့တယ်နော်။မှန်ကန်တဲ့အဆုံးမှာမှန်ကန်တဲ့သာသနာရဲ့နီးလန်းအတိုင်းလုပ်မယ်ဆိုရင်တော့လုံလဝရိယကြီးလေလေချမ်းသာလေလေလုံလဝရိယနည်းလေလေဆင်းရဲလေလေမာယင်းရဲ့အဆုံးမှာမာယင်းရဲ့သာသနာတွေမှာတော့လုံလဝရိယကြီးလေလေဆင်းရဲလေလေလုံလဝရိယနည်းရင်လည်းသက်သာလေတော့ပေါ့ရတာခုတက္ကမတို့ဦးဇင်းတို့တွေကတကယ်ချမ်းသာကြောင်တရားဆင်းရဲခြင်းကြောင်တရားတွေကိုစစ်မှန်သောမှန်ကန်သောတကယ်ကိုပြည့်ပြည့်စုံစုံသိခွင့်ရနေလားဒီအချိန်မှာလုံလကျုပ်ကိုအားထုတ်လိုက်မယ်ဆိုလို့ရှိရင်အများကြီးခင်းမရောက်ပြီဘူးလားကျောင်းမင်းတယောက်မေးတာပေါ့ဒီလိုအောင်တို့ပြည့်ချင်းအပြည့်အနာစာလုံလဝရိယရဲ့အကျိုးကျေးဇူးကိုဦးဇင်းတို့ဒီအချိန်တို့လေးတွင်မှာဘယ်ကုံအောင်ပြောနိုင်မှာမလို့ဟုတ်ရဲ့လားအေးဒါကြောင့်မြတ်စွာဘုရားပြောထားတဲ့သောတော်လုံးကစကားလေးတွေကိုပဲပြန်ပြီးတော့နှလုံးသွင်းသိနှလုံးသွင်းစေချင်တာဟုတ်ရဲ့လားအေးဒါကြောင့်ဒကာမပေါင်းဒီလိုအောင်တို့ပြည့်ချင်းဒီအမျိုးမျိုးသောအကုသိုလ်တရားတွေရောပြောနေတဲ့အတွက်ကြောင့်ဆင်းရဲတယ်။အဲ့ဒီအကုသိုလ်ကံတွေကအကျိုးပေးဦးမှာဖြစ်တဲ့အတွက်ကြောင့်နောင်လည်းဆင်းရဲဦးပဲ။နော်။ချမ်းသာခြင်းတရားတွေလည်းလက်လွတ်ဆုံးရှုံးရတယ်။ဒါကြောင့်ပြည့်ညစ်ခြင်းကိုမြတ်စွာဘုရားကဘေးလို့မြင်ရတယ်။ပြည့်တဲ့ပြည့်ညစ်ခြင်းကိုဘာလို့မြင်ရလဲ
။
ဘေးလို့မြင်ရတယ်ပြည့်ညစ်ခြင်းကဘေးပဲ။ဟုတ်ရလား။မှန
်ပါ
ဗျာ။အေးလုံလကျိုးကိုအားထုတ်ခြင်းဆိုတဲ့တမပ္ပဒါလုံလဝရိယကတော့အဲ့ဒါခေမတော်ဘေးကင်းရင်းရဲ့အကြောင်းပါတဲ့ဟုတ်ရဲ့လားမှန်ပ
ါ
ပါဒါကြောင့်ဘုရားမြတ်စွာသာသနာ့တွင်မှာကြိုးစားအားထုတ်ရင်အားထုတ်တော့ခྱི་ပေါက်နိုင်တဲ့အခြေအနေမျိုးကျုံးနေတဲ့အခိုက်မှာလုံလဝရိယထက်ထက်တန်တန်နဲ့ကြိုးစားအားထုတ်နိုင်ကြဖို့မလိုဘူးလား
မလို
ဘူးဒါကြောင့်ပထမဘေးမဖြစ်အောင်နေပါဆိုတာဘာကိုပြောတာလဲဆိုရင်မပြင်းပါနဲ့ကြိုးစားပါလို့ပြောတာဟုတ်ရလားပြည့်ခြင်းဘေးကလွတ်မြောက်အောင်အာထုတ်ခြင်းဆိုတဲ့ဘေးကင်းတဲ့နေရာကိုမိမိတို့အရောက်သွားရမယ်အတိတ်ပဲပေါ့ဟုတ်ရလားအေးဒါကြောင့်လုံလဝရိယနဲ့ပြည့်စုံကြပါစေအဲ့ဒါဒီပင်နဲ့ဘေးကင်းတော့နေပြီလို့နားလည်ရဟုတ်ရလားအေးဒါပထမသာထားပေါ့နော်နောက်ဦးဇင်းတို့ဒုတိယသာထားဝိဝါရံဘယတော်ဒိဋ္ဌဝါအဝိဝါဒင်္စခေမတော်သမေကံတခိလာဟောထဤသံဗုဒ္ဓံလူသာတိဒုတိယဘေးဖြစ်တဲ့နေခြင်းဘေးကင်းတဲ့နေခြင်းဒုတိယအတွဲပေါ့နော်ဝိဝါဒံဘယတော်ဒိဋ္ဌဝါအဝိဝါဒင်္စခေမတော်သမေကံတခိလာဟောထဤသံဗုဒ္ဓံလူသာတိဝိဝါဒံညင်ခုံညင်မူဘယတော်ဘေးအဖြစ်ဒိဋ္ဌဝါရှုမြင်ကြကုန်သည်ဖြစ်၍အဝိဝါဒင်္စမငင်းကုန်ခြင်းမူသောခေမတော်ဘေးကင်းသောအရာအဖြစ်ဒိဋ္ဌဝါရှုမြင်ကြကုန်သည်ဖြစ်၍သမိုက်ကညီညွတ်သောကိုယ်စိတ်ရှိကြကုန်သည်ဟောတာဖြစ်ကုန်သောတခိလံပြည့်ပြည့်သောစကားရှိသည်ဟောတာဖြစ်ကုန်သောဤသာဤသည်ပင်လင်ဗုဒ္ဓံတို့သာတိဘုရားမြတ်စွာတို့ရဲ့ဆုံးမဩဝါဒပါပေ၏ဒုတိယအတွဲနော်ငင်းခုံငင်းကိုဘေးလို့သိမြင်သားလေထားရမယ်တဲ့မငင်းခုံငင်းကိုတော့ဘေးကင်းခြင်းကိုဖြစ်စေတဲ့အရာလို့သိမြင်သားလေထားရမယ်တဲ့ဟုတ်လားမှန်ပါဗျာအဲ့ဒါလို့ငင်းခုံငင်းကိုဘေးလို့နားလည်ပြီးတော့မငင်းခုံမဲနဲ့ညီညွတ်သောကိုယ်စိတ်ရှိသည်ဖြစ်၍ပြည့်ပြည့်သောစကားရှိသည်ဖြစ်၍နေထိုင်ကြရမယ်တဲ့ဒါပဒုတိယအတွဲနော်အဲ့တော့ဒကာတော်တို့ဦးဇင်းတို့တို့လူလောကကြီးမှာလူဆိုတာတယောက်တည်းနေလို့ဖြစ်တာမဟုတ်ဟုတ်ရလားတယောက်တည်းအသက်ရှင်လို့ရတာမဟုတ်ဟုတ်ရလားကိုမိသားစုရှိမင်းကိုဆွေမျိုးတွေရှိမင်းအိန္ဒိယချင်းတွေရှိမင်းရက္ခတ်တွေရက္ခတ်သားတွေရှိမင်းကိုရဲ့မိတ်ဆွေတွေပေါင်းတွေရှိမင်းဆိုလိုတာကလူဆိုတာကိုအပေါင်းအသင်းလေးနဲ့ကိုအစုလေးနဲ့ကိုနေကြတာအဲ့ဒီတော့ကိုမှာအဖို့ဆိုတာရှိလာတယ်တစ်ဖက်လူဆိုတာရှိလာတယ်ရှိနိုင်ပြဿနာကဘာဖြစ်လာလဲဆိုတော့ငင်းတတ်တယ်ဟုတ်ရဲ့လားလူကအမျိုးမျိုးကွဲနေတော့အမြင်တွေကအမျိုးမျိုးကွဲတာပေါ့အမြင်တွေအမျိုးမျိုးကွဲပြီးတော့အမြင်မတူတော့ငင်းခုန်နေဆိုတာဖြစ်တာပေါ့ပြီးတဲ့ငင်းတယ်ဆိုတာအမြင်မတူလို့ငင်းညာဟုတ်ရဲ့လားအမြင်မတူလို့ပဲငင်းငင်းဘယ်လိုအကြောင်းကြောင့်ပဲငင်းငင်း ညင်းတယ်ဆိုတာတော့မျိုးမျိုးရှိတာပေါ့လေငါတိတယ်ငါတက်တယ်မင်းနဲ့ငါတိုးတယ်ဆိုတာကိုတိလို့လို့ညင်းတာလည်းရှိတချို့ကြတော့လဲမိုက်မိတ်မင်းမင်းကိုရက်တည်နေတဲ့နေရာကြီးကမှားမှန်တိပါနဲ့နဲ့ကိုပေကပ်ပြီးတော့အရှုံးမပေးကျင်တာလည်းဆက်ညင်းနေတာလည်းရှိတယ်ဘယ်လိုအကြောင်းကြောင့်ပဲညင်းညင်းညင်းတာကတော့အန္တရာယ်ရှိတယ်မြတ်စွာဘုရားကတော့ညင်းခုံညင်းကိုဘေးလို့နားလည်ထားရတယ်အဲ့လိုကိုဟောထားတာဟုတ်ရဲ့လားဒါကြောင့်မညင်းဖို့ကြိုးစားရတယ်ငင်းရင်တော့အဲ့ဒါဘေးသက်ကောင်းသူတော်ကောင်းတို့ငင်းခုန်နေဆိုတာကတော့အသေးမွားကိစ္စလေးကနေအကြီးကြီးထိလေပဲနီးနီးမှရှိမနေဘူးလားရှိပါပါကြီးနေတဲ့ကိုမိသားစုအချင်းချင်းငင်းတယ်ဒီကောင်မောင်နှမချင်းငင်းတယ်မိတ်ဆွေပေါင်းချင်းငင်းတယ်တအုပ်စုနဲ့တအုပ်စုငင်းတယ်ဒီကနေ့ခေတ်ဆိုရင်တနိုင်ငံနဲ့တနိုင်ငံလေးငင်းနေကြတာပဲပေါ့လားဘေးသက်ငင်းနေတာပဲပေါ့လားဘာလို့ငင်းတာလဲဆိုရင်အတူဆုံးပြောရရင်တော့အမြင်မတူလို့ငင်းတာပေါ့တနည်းအားဖြင့်သူ့အမြင်ကိုသဘောမချနိုင်ဘူးကို့အမြင်ကမှဟုတ်တယ်လို့ထင်လို့ညင်းကြတာပေါ့ဟုတ်လားဘယ်လိုအကြောင်းကြောင့်ပဲညင်းညင်းညင်းရင်ကတော့အန္တရာယ်ရှိတယ်မြတ်စွာဘုရားကတော့အေကုတ္တပါဠိတော်မှာလူသားတွေကတော့ကာမတည်းဟူသောအကြောင်းကြောင့်ညင်းကြတာတဲ့လူရှင်မမောမှုကာမတည်းဟူသောအကြောင်းကြောင့်ညင်းကြတာယဟန်တော်တွေလည်းညင်းတာပဲတဲ့ဟုတ်လားယဟန်တော်တွေကသမဏဆိုတဲ့ပုဂ္ဂိုလ်တွေကဘာလို့ညင်းလို့ဆိုတော့အယူအဆကြောင့်ညင်းကြတာတဲ့ငင်းမုံငင်းနည်းတွေကတော့မတူဘူးပေါ့နော်ဟုတ်ရဲ့လားအဲ့တော့ဘေးသက်ကောင်းသူတွေကတော့ငင်းရင်တော့မြတ်စွာဘုရားကဗာတဲ့တော့ဘေးဖြစ်တယ်လို့ဟုတ်ရဲ့လားငင်းရင်အန္တရာယ်ရှိတယ်ဟုတ်တာပေါ့တကတလေအသေးမွားကိစ္စလေးကိုအခြေခံပြီးတော့ငင်းနဲ့အရှုံးမပေးချင်တာနဲ့ညနာကြီးတွေပြီးပြီးတော့မပြီးမလည်နဲ့ငင်းခုံမွေးလည်းပြီးသွားရောတယောက်မျက်နှာတော့တယောက်မကြည့်ချင်ဟုတ်လားသောသောကတော်တော်ရင်းနှီးထားတယ်နော်သောသောကတော်တော်ချစ်ထားတယ်နော်ဒါပေမဲ့ငင်းပြီကလာတော့တော်တော်ကြီးကိုစင်စင်ရဲရဲဖြစ်နေတာအဲ့ဒါကုသိုလ်လားအကုသိုလ်လားအ
ကုသိုလ်ပါဗျာ
အကုသိုလ်ပေါ့များသောအားဖြင့်တော့ဟိုဘက်ကကြည့်ရင်လည်းဟိုဘက်ကမှန်တယ်ဒီဘက်ကကြည့်ရင်လည်းဒီဘက်ကမှန်တယ်အဲ့လိုသိရတဲ့နဲ့ကိုဇုတ်ပေပြီးတော့ကို့အမြင်ကိုရှည်တမ်းတင်ပြီးတော့ငင်းကြတာတွေကများတယ်များသောအားဖြင့်ငင်းနေတာတွေကသိပြီးတော့အရေးမကြီးအရာမရောက်တဲ့ကိစ္စမပြောလေဖြစ်တဲ့ကိစ္စမငင်းလေဖြစ်တဲ့ကိစ္စတွေကိုပဲဒီတိုင်းငင်းနေတာတတ္တဝါတို့ရဲ့ပင်ပူပိစအနိုင်ယူခြင်းနဲ့စိတ်ကခိုင်းလို့ငင်းကြတာကများပါလေအနိုင်ရခြင်းနဲ့တော့တတ္တဝါတွေဆိုတာနော်ကလေးလေးဘဝတွေကစကစားပေါင်းနီးမျိုးစုံနဲ့ကစားကြတာမရှိဘူးလ
ား
အဲ့ဒီကစားတဲ့နီးတွေကိုကစားတဲ့ပုံတွေကိုသေချာကြည့်ကြည့်ဘာလို့ကြတာတော့လို့မင်းရင်မင်းနဲ့ငါတော်တယ်နော်မင်းနဲ့ငါကြွန့်ကျင်တယ်နော်အဲ့ဒါကိုသိအောင်ပြတာအနိုင်ရစင်တာကလေးဘဝကစားတာဒီကြည့်ကြည့်လေကဲကလေးတာကစားတာလားလူကြီးတွေဘာမကစားဘူးလားကစားတာပေါ့ကစားတာပေါ့လူကြီးတွေကစားတဲ့နိုင်ရလူစိတ်ကပိုတောင်ပြင်းထန်နေတယ်ဟုတ်လားအဲ့ဒီအနိုင်ယူလို့တဲ့စိတ်အင်တကြောင့်ဆရာကောင်းတယ်တစ်ဖက်သားကိုဒုက္ခပေးဖို့ဝမ်းမလေးဘူးမနာလိုတဲ့စိတ်တွေနဲ့ပြင်းပြင်းထန်ထန်ချွတ်ကြိုးစားကြတာလည်းရှိတယ်ဟုတ်လားအဲ့ဒီတော့အဲ့ဒါလို့အနိုင်ယူလို့တဲ့စိတ်ကိုအခြေခံပြီးတော့ငင်းညာခုံညတာတွေဟာလူလောကကြီးမှာအင်မတန်အရာမကျေဘူးလားအရာကျေတယ်မငင်းတဲ့တချို့ဆိုမငင်းတဲ့နေ့ရလို့တော့တနည်းမှရှိနေမှဖြစ်ဘူးဟုတ်လားသိတာနဲ့ကြီးတာပဲကွာမယ်ငင်းခုံမှုကတော့ရှိနေတာပဲပေါ့လားရှိတယ်နော်အဲ့ဒါငင်းတယ်ဆိုရင်အဲ့ဒါအကျိုးမဲ့တက်စွာဘုရားလက်ထက်ကဘာမှဖြစ်သလောက်တဲ့အကြောင်းအရာလေးတစ်ခုကိုအကြောင်းပြုပြီးတော့ငင်းညာခုံညာငင်းတဲ့ယဟသံဃာတို့ကွဲပြားတာမျိုးတောင်ကြုံနေဘူးလေကိုပြားတာမှအကြီးကြီးပဲအဲ့ဒီယဟန်ကိုကြည်ညိုတဲ့တရားဓမ္မတွေလည်းကွဲနော်ကွဲပြီဆိုမှတော့ပေးတယ်အကုသို့အကြီးကြီးဖြစ်တယ်ကွဲပြီဆိုရင်အကုသို့ဖြစ်တယ်ကိုနဲ့အယူဝါဒမတူတဲ့လူကိုဘက်နဲ့ကိုဘက်ကမဟုတ်ဘူးလို့မြင်ရတဲ့လူတွေ့ရတဲ့လူကိုမြင်လိုက်တာနဲ့ကြားလိုက်တာနဲ့အကုသို့မဖြစ်ဘူးလားအေးကိုပြားခြင်းဟာအင်မတန်ကြောက်စရာကောင်းတယ်နော်အဲ့ဒီတည်းမှာဦးဇင်းတို့ဓမ္မပဒတက္ကရာမလေးမတန်းတင်ထားတာကုသိုလ်ရှင်လက်တွေဇမားတွေတောင်ပွဲနေတယ်အဲ့ဒီယဟန်ကိုအကြောင်းပြုပြီးတော့အဲ့အခြေခံငင်းတာတွေကဘာမှမဟုတ်ဘူး။ဟိုဦးဇင်းတို့ကောတံပီပီဂေါတိတယံကြောင့်မှမြတ်စွာဘုရားသတင်းသုံးလုံးကသုတ်တန်ဆောင်ယဟန်နေနဲ့ဝိနည်းဆောင်ယဟန်နေဆိုပြီးတော့ယဟန်900စီလောက်အဲ့ဒီမှာသတင်းသုံးနေတာရှိတယ်။အဲ့ဒါတနေ့တော့သုတ်တန်ဆောင်ယဟန်နေတဲ့ကခေါင်းဆောင်မထေကြီးကကုရိတက်ပြီးတော့ကုရိကထွက်လာတော့အဲဆေးတဲ့ကြီးပေါ့တန့်တဲ့ကြီးခေါ်တာပေါ့နော်အဲ့ဒီရေခွက်ကလေးထဲမှာရေကကျန်းနေတယ်။ဒါသူသတိမထားမိဘူး။အမှန်ကမချန်ခဲ့ရဘူးရေကိုတတ်တဲ့ရေထဲမှာရေခွက်ထဲကိုအေးမချန်ခဲ့ရဘူး။အဲ့တော့သူကုရီတွေကနေထွက်လာတော့ဝီလီးဆောင်မထေကြီးဝီလီးဆောင်တွေကခေါင်းဆောင်မထေကြီးပေါ့ဆရာကြီးပေါ့ အဲ့ဒါသူကကုဋေတွေဝင်လာတော့ရေခွက်ထဲမှာတန်တဲ့ရေကတွေ့တော့ကုဋေမတက်သေးပဲနဲ့တကားပေါင်းပြန်ခွက်ပြီးတော့အရှင်ဘုရားနေဟုတ်တန်တဲ့ရေထဲမှာရေကြီးချမ်းနေတယ်အဲ့ဒါအာမတ်တဲ့လို့ပြောတာအဲ့တော့ဝိညာဉ်ကလည်းအော်ဟုတ်လားဗျာတပည့်တော်မသိလို့ထားခဲ့တာဗျာအင်းမသိလည်းပဲအာမတ်ကတော့တင့်တာပဲအဲ့လိုလို့ဆိုရင်တပည့်တော်ဒေသနာချမ်းပါမယ်ဗျာသုဒ္ဓံတော်ရဟန္တာဒေသနာကြားတယ်ဆိုတာကိုယ့်ရဲ့အဖြစ်ကိုသဘောတူယဟန်ဒီကိုဖွင့်ပြောတာပေါ့တပည့်တော်ဒီအဖြစ်ရှိပါတယ်ဒီအဖြစ်တင်နေပါလေအဲ့တော့နောက်တစ်ချိန်မှာဒီအဖြစ်ကိုမတင်ဖို့တပည့်တော်စောင့်ကြည့်ပါမယ်ကြိုးစားပါမယ်ဒါကိုဒေသနာကြားတယ်လို့ခေါ်တာပေါ့ဒီတပည့်တော်အဲ့လိုအဖြစ်ရှိရင်တပည့်တော်ဒေသနာကြားပါမယ်ဗျာဆိုတော့ဝိညာဉ်တော်ယဟန်ကဘာပြောလဲဆိုနေပါစီဗျာနေပါစီအရှင်ဘုရားမသိလို့လို့တာစေတနာမပါရင်အဘမတင်ပါဘူးတဲ့သူပဲပြောပြန်တာနော်စေတနာမပါရင်ပါတော့အဘမတင်ဘူးဆိုတော့အဲ့တော့ဝိညာဉ်ကလည်းစေတနာမပါရင်အဘမတင်ဘူးတဲ့လို့သူကလည်းအဲ့လိုအယူဆဆွဲသွားတယ်အမှန်ကတော့စေတနာပါသည်ဖြစ်စီမပါသည်ဖြစ်စီအဲ့ဒီတန်းတဲ့ရေးထားခဲ့ရင်တော့အဘကတော့တဲ့အဲ့ဒါနဲ့သူကလည်းသူ့နေရာသူသွားရောအဲ့ဒါဝိညာဉ်တော်ယဟန်ကသူတပည့်တွေနဲ့တွေ့တဲ့အခါကျတော့နှုတ်ကိုအငြိမ်းမနေနိုင်တာပေါ့သိလားဘာပြောလဲဆိုတော့ဟာကွာသုဒ္ဓတော်ဝတိကြီးဆရာကြီးလုပ်နေပြီးတော့ကိုယ့်ကိုယ်ကိုအဘသင့်လို့သင်မတော်မသိပါဘူးလို့ပြောလိုက်တယ်အဲ့တော့သူတပည့်တွေကအရှင်ဘုရားဘယ်လိုဖြစ်တာလဲဆိုတော့ဘလို့တို့ပဲကွာအဲ့ဒါရေခွက်ထဲမှာတန်တဲ့ရေတွေခြံထားကြတယ်သူကသူအဘသင်လို့သင်မမသိအဲ့လိုပြောတဲ့အခါကျတော့သုဝိနည်းဆောင်မထေရဲ့တပည့်တွေကသုဒ္ဓတော်မထေရဲ့တပည့်တွေကိုတွေ့တော့မင်းတို့ဆရာကအဘသင်လို့တော့သင်မမသိဘူးလေကွာအာဩပါအဲ့တော့ဟိုတပည့်တွေကဘယ်ခံနိုင်မှာလဲအဲ့ဒါနဲ့သူဆရာကိုသွားမိတယ်ရှင်ဘုရားဟုတ်လားဟင်ငါကသူ့ကိုစေတနာမရှိဘူးမသိလို့ပါလို့ပြောခဲ့တော့သူပဲစေတနာမရှိရင်အဘမတင်ဘူးလို့ငါကိုပြောတာအခုငါကိုအဘတင်တယ်လို့ပြောပြန်ပြီအဲ့ဒီယဟန်ကသာပြောတယ်တဲ့ကဲပြီးတဲ့ရင်သူ့ရဲ့အဖြစ်ကိုပြောရင်ကိုယ့်ရဲ့အဖြစ်ကိုပြန်ပြောဖို့တစ်ဖက်တူမှာအရင်နဲ့ရှိပြီးသားတော့အဲ့ဒီကိစ္စကိုသဘောပေါက်ထားဖို့လိုတယ်ဟုတ်ရဲ့လားလူဆိုတာအတ္တကလေးကိုအမိပြုပြီးတော့အတ္တကြီးကြတဲ့လူတွေပဲများပါလေဟုတ်လားအဲ့ဒါအဖြစ်ကိုသွားပြောရင်တော့ပေးတဲ့ရင်ရံအိုးကိုမိစားနဲ့ထိုးလိုက်တယ်လို့မျိုးဖြစ်မှာပေါ့ဟုတ်လားအဲ့ဒါပြောတဲ့လူရောပြောခါတဲ့လူရောဝယုံသုံးကအဲ့ဒါပေါက်ပွဲတော်မှာပဲဟုတ်ရဲ့လားအဲ့တော့မင်းတို့ဇေယျကအဘသက်လို့သင်မမသိဘူးလေဆိုတော့ဟိုကလည်းဗာပြောတယ်မင်းတို့ဇေယျကလိန်တာတဲ့ဖူသားပြောတာအခုပဲမသိဘူးပြောအခုပဲသင့်တယ်ပြောခုတမျိုးတော်ကြတယ်ပြောတက်လိုက်တက်နိုင်ပါပြီရဲ့အဲ့မှာတပည့်တွေမတင်တော့အဲ့ဒါနဲ့အချင်းချင်းတခါတည်းဆောင်းပြီးတော့နောက်တော့ရိုက်ကြနှစ်ကြတဲ့အဆင့်တွေကိုရောင်ရောက်တာနောက်တော့ဘလောက်ဒီဖြစ်လာတော့ဆိုတော့ဝိနည်းတော်ယဟန်ကအခွင့်ရလာတော့အဲ့ဒီသုဒ္ဓတော်ယဟန်ကိုနှင်ထုတ်တဲ့ကံတွေပါလေတော့လှုပ်လာအတော်ဘက်ကလည်းသူ့ဆရာကိုထိလာတော့မခံဘူးပေါ့လေအဲ့ဒါနဲ့ကိုယ့်ဆရာရဲ့ဘေးမှာပဲဝမ်းရံပြီးတော့ဟာနောက်တော့ဘာဖြစ်လောင်သူ့တကမသူ့တကမသူ့တကကိုယ့်တကဒါတွေဖြစ်လာပွဲပြားလာအကုသို့လေအများကြီးဖြစ်အဲ့ဒါမြတ်စွာဘုရားကအဲ့ဒီအကြောင်းကိုကြားလို့စစ်ဆက်တယ်မရဘူးเนาะအော်ကြံခေါ်လိုက်တော့ကုလူရှင်နေဆိုတာเนาะအဲ့ဒါနဲ့မြတ်စွာဘုရားကသုံးကြီးနေအောင်စစ်ဆက်တော့ဩတန်ဃာကွဲပြားတကူအဲ့ဒါနဲ့မြတ်စွာဘုရားကိုတော်တိုင်းစိတ်သားတို့တဏှာဝုကလွတ်အောင်ဆိုတဲ့သရတရားနဲ့ယဟပြုလာတဲ့သင်စိတ်သားတို့တွေဒီရင်ခုခိုက်ရမှုဖြစ်ပြီးတော့အကုသိုလ်တွေများလာမှာမသိတော့ဘူးတဲ့မြတ်စွာဘုရားကเนาะရှင်တော်ကတုတ်တားလိုက်နဲ့ကိုင်းဆောင်ရတဲ့မင်းတွေတောင်ကို့အဖေကို့အမေကိုအသေးဆက်ပြီးတော့ကို့တိုင်းပြည်ကိုလူယူသွားတဲ့လူတွေကိုတောင်သီးခံနိုင်ရသေးတယ်ခွန်လွတ်နိုင်ရသေးတယ်ဒီကဝုဇက်ကိုရည်ရွယ်ပြီးတော့ပြောတာအဲ့ဒီမှာဒီကဝုဇက်ကိုခေါ်တာနော်ယဟန်နေလုံနေပြီးတော့သီးခံရင်ခွန်လွတ်ခြင်းမရှိတဲ့သင်္ချက်သားတို့ရဲ့အဖြစ်ဒီမသိတော်ဘူးမြတ်စွာဘုရားကိုတော်တိုင်းခေါ်တာနော်အဲ့ဒီမှာဦးဇင်းတို့ဇက်တော်တွေကိုအများကြီးခေါ်တာပါဗျာညညကြဖို့သမောဓမာနဇတ်ဒီဆိုတာအဲ့ဒီမှာဟောတယ်ဝိတကဇတ်ပေးတဲ့ကြောင်းပါလေမညညရင်ဒုက္ခရောက်မင်းညင်းခုံရင်မညညတော့ဘူးလေညင်းခုံပြီးလို့ရှင်ဘယ်လိုမှမညညနိုင်ဘူးဟုတ်ရဲ့လားမညညရင်ဒုက္ခရောက်မှာပဲငုံမင်းဇတ်ကြားဦးတယ်မို့လားဟင်ငုံနေကိုပိုက်ပေါ်နဲ့ပြစ်ပြစ်ပြီးတော့ဖမ်းတဲ့မုတ်ဆိုးရှိတယ်လေအဲ့ဒီမှာနောက်တော့ဘုရားတော်ကသင်ထားတယ်ဒီမုတ်ဆိုးရဲ့ညာကလွတ်အောင်ပိုက်ပေါ်ရင်အပေါက်တစ်ပေါက်စီကိုငုံလေးတွေကခေါင်းတစ်ကောင်းတီတစ်ကောင်းတီပြုတ်ပြီးတော့တပြိုင်နက်တည်းအတောင်မှဖြတ်ပြီးတော့ပြန်ရမယ်အဲ့ဒါပိုက်ကြီးပါပါသွားတာပေါ့ပြီးတော့ခြုံမိုးတစ်ခုပေါ်ကိုနားမယ်ပြီးမှအကက်ကလေးတွေကအောက်ကနေထွက်လာမယ်ပိုက်ကွန်ကြီးကပုံမှန်တင်းနေရစ်တယ်လက်ရှိလည်းပြန်လာအဲ့ဒီနီးနဲ့မုတ်ဆိုးဟာအလုံးအဖြစ်နေတိုင်းနေတိုင်းအချင်းကြီးတော့လက်နဲ့အိမ်ကိုပြန်ရတယ် အဲ့ဒါနောက်တော့သူမိမကစူးစူးကူကူလှုပ်လာတော့ခိုင်းကွာတဲ့ဒီနှစ်တည်းဟာအခခတ်သိမငြိမ်ညွတ်နိုင်ပါဘူးတနေ့သူတို့ညင်းခုံညင်းကိုအကြောင်းပြုပြီးတော့ကွဲပြားကြအောင်ပါအဲ့ဒီကြတော့ရှင်မဝမ်းသာရပါစေဖြင့်တကယ်ပဲဗျာငုံးတကောင်ရဲ့ခေါင်းကိုငုံးတကောင်ကတက်နေပြီတဲ့အဲ့ဒီမှာတကောင်နဲ့တကောင်နဲ့ရံဖြစ်ကြရောဆိုပါစို့အဲ့ဒီမှာသူအပေါင်းနဲ့ကိုအပေါင်းနဲ့ဆိုတာတွေကွဲပြီးတော့ဟေးမင်းတို့ဆိုရင်မင်းတို့ပြန်လေမင်းတို့ဆိုရင်မင်းတို့ပြန်လေပိုက်ကြီးကအပေါ်မှာရှိနေပြီအဲ့လိုညင်းခုံနေတာနဲ့ပုံစိုးကရောက်လာပြီးတော့အဲ့ဒီငယ်တွေကိုအုံယူသွားတယ်ကြားဘူးတယ်မို့လားနော်ဒါကြောင့်မညီညွတ်ရင်ဒုက္ခရောက်မယ်ညီညွတ်ရင်ချမ်းသာမယ်အညီညွတ်ရင်ချမ်းသာမယ်မညီညွတ်ရင်ဆင်းရဲမယ်အဲ့ဒီညီညွတ်ချင်းကိုပြက်ပြားစေတဲ့အရာကတော့ဘာမဟုတ်တဲ့အရာလေးတွေကစပြီးတော့ညင်းခုံညင်းတည်ရှည်တန်းကပါလိမ့်မယ်ဟုတ်ရဲ့လားဒါကြောင့်ညင်းခုံညင်းတည်ကြီးကျယ်တဲ့ဘေးကိုဖြစ်စေတတ်တယ်တဲ့မြတ်စွာဘုရားကမငင်းရဘူးလေဟုတ်ရဲ့လားဒီနေရာမှာညင်းတယ်ဆိုတာသောသာကဥဒင်းပြောခဲ့တယ်လေအမြင်မတူလို့ညင်းရတာပုထုဇဉ်လူသားတွေမှာပြည့်စုံတဲ့စင်ကြယ်တဲ့အမြင်ဆိုတာလူတိုင်းလူတိုင်းရှိဖို့မလွယ်ဘူးအပြည့်စုံတဲ့အမြင်တသိတ္တေသကိုပဲမြင်တဲ့အမြင်တွေပဲရှိဖို့များတယ်။အဲဒီတော့ဘာဖြစ်နေတုန်းဆိုတော့ဥစဉ်နဲ့ငငယ်တုန်းကဖတ်စာထဲမှာလည်းသင်ရပါလေပြီ။ယေရှုဘုရားပေးတဲ့ဥပမာပါပဲ။ရှင်မယင်ကမျက်မြင်ပုံသား6ယောက်ကိုဆင်းကိုစမ်းခိုင်းနေသိတယ်မို့လား။မှန်ပါဗျာ။ဆင်းရဲ့ခြေတော်ကိုစမ်းပြီးတဲ့မျက်မြင်ပုံသားက"အော်ဆင်းဆိုတာဘာများလဲအောက်ပြီတယ်။ဆင်းဆိုတာကျွန်းနိုင်ကြီးတစ်ချောင်းနဲ့ကျွန်းနိုင်ကြီးတစ်လုံးနဲ့အတူတူပါပဲ"လို့ပြောတယ်ပေးတဲ့ယေသူနဲ့သူ့အမြင်နဲ့သူတော့မှန်တယ်မို့လားဟုတ်တာပေါ့ဆင်းခြေတော်ကကျွန်းနိုင်ပြီလို့ပဲရှိတာဘူးနာမောကိုစမ်းပြီးတဲ့သူကအော်ဆင်းဆိုတာမွေတကောင်နဲ့တူတူပါပဲအမိကိုစမ်းပြီးတဲ့သူကဆင်းကကျိုးတစ်ချောင်းနဲ့တူတယ်ဟုတ်လားအဆွေကိုစမ်းပြီးတဲ့သူကဆင်းဆိုတာနှံတစ်ချောင်းလိုပဲပေးတဲ့ယေသူ့အမြင်နဲ့သူတသိတ္တေသလေးတော့မှန်တယ်မို့လားဒါပေမဲ့အလုံးကိုသိတဲ့မြင်နဲ့အမြင်နဲ့ကြည့်မယ်ဆိုရင်တော့လွဲမမနေဘူးလားလွဲပါတယ်အဲ့တော့လူတွေဟာကိုသိတဲ့တသိတ္တေသအမြင်လေးကိုအခြေခံပြီးတော့ညင်းညာတာတခါတလေကြတော့လည်းပဲသူ့ဘက်ကကြည့်ရင်သူ့မှန်တယ်ကိုယ့်ဘက်ကကြည့်ရင်ကိုယ်မှန်တယ်ဆိုတာတွေလည်းရှိတယ်ဟုတ်ဦးကျွန်တော်ပုံမြင်လေးတစ်ခုဖတ်ဖို့လေးဆိုင်ဒီဇိုင်းမှာလမ်းမိတ်မှာစောက်ထားတဲ့ဆိုင်ဒီဇိုင်းအဲ့တော့သူကရွှေမြင်းမြန်ရုပ်ကြီးကိုလမ်းဘက်မှာထုထားတာကိုယ့်ဘက်ကိုလှည့်ပြီးတော့ကျန်းနေတဲ့ပုံအဲ့တော့လူတယောက်ကတယောက်ကဘယ်ဘက်ကလာလဲတယောက်ကညာဘက်ကလာလဲဆိုင်ထဲကိုအတူတူဝဲထိုင်ကြတယ်။အဲ့ဒီမှာသူတို့စကားဆက်ပြီးတော့"အော်ရွှေမြင့်မြတ်ယုံကြည်ကတခက်ကိုရွှေရောင်ကိုတောက်ပြီးတော့ဝင်နေတာပဲ"လို့ပြောတယ်။ညာဘက်ကလာတဲ့လူက"အဲ့တော့ဘယ်ဘက်ကလာတဲ့လူဟာကိုယ့်လူမှားနေပြီ။ငွေရောင်ဝင်တောက်နေတာ။ဒါဘယ်ကငွေရောင်တောက်ရမှာလဲရွှေရောင်တောက်နေတာ။ဟာငွေရောင်တောက်နေတာရွှေရောင်တောက်နေတာနဲ့အတင်းညင်းညာနေတယ်ရဖြစ်ကြရော။အဲ့ဒီမှာဘာဖြစ်လဲဘာဖြစ်လဲဆိုပြီးတော့ဒီလိုဒီကြောင်းပဲမြင်းမြန်ကရွှေရောင်ငွေရောင်ညင်းညာတာလူတွေကအဲ့ဒီမှာထွက်ပြီးတော့ကြည့်တော့ဟုတ်တယ်ညာဘက်ကရွှေရောင်တုတ်တာတယ်ဘယ်ဘက်ကငွေရောင်တုတ်တာလဲတဲ့မြင်းမြန်ကဟုတ်လားနောက်တခါကြီးဒီမှာကြီးမြန်ဒါကြောင့်တခါတည်းညာမှာသူ့အမြင်နဲ့သူမှန်းနေတာလည်းမရှိဘူးလားအေးမြင်းတယ်ဆိုတာတခါတလေပိဋကပေါ့သူတော်တော်ဆင်းမြင့်တဲ့အမြင်ကိုမြင့်တဲ့မြင့်တဲ့မြင့်တဲ့အမြင်ကိုမြင်ထားတဲ့လူတွေနှိမ့်တဲ့အမြင်မြင်တဲ့လူတွေညင်ရုံးထုံးတာမရှိဘူးဟုတ်ရလားဒီနေရာမှာမိသားပေါင်းသူတော်ကောင်းတို့ဟိုဆရာကြီးဥရှင်အောင်ပြောတဲ့ရေးတဲ့ဆောင်းပါးလေးတစ်ခုကိုဦးသိန်းကောင်းထဲမှာပေါ်လာတယ်အင်မတန်ကောင်းတဲ့ဆောင်းပါးပါဗျာဆရာကြီးရဲ့ဉာဏ်အင်မတန်ကြီးတာပေါ့နော်အမြင်များပြောင်းလဲခြင်းတချို့ဖတ်ဖူးရနေတယ်သိလားအဲ့မှာဆရာကြီးကဘာပြောထားလဲဆိုတော့လောကမှာမြင်ကွင်းရှုခွင့်ကတော့ဒါပဲဒါပေမဲ့မြင်တတ်တဲ့မျက်လုံးနဲ့မြင်တော့ကွာသွားရင်မြင်ပုံမြင်ပြီးမတူရတဲ့အကြောင်းကိုဆရာကြီးကပြောထားတာအဲ့ဒီမှာသူကဘာပြောတာလဲဆိုတော့ဆိုကြပါစို့တဲ့လူလိုပဲတဲ့ပပင်စမျက်လုံးနဲ့ကြည့်လိုက်တဲ့အခါကျတော့ဒီနေ့ပပင်စဆိုတာတဏ္ဍမာနတိတိကိုပြောတာသိတယ်မို့လားတဏ္ဍဆိုတာကလူရင်နဲ့သဘောမာနဆိုတာကထောင်လာတဲ့သဘောဒိဋ္ဌိဆိုတာကမာရကားဆိုပြီးတော့အယူမှားတဲ့သဘောပေါ့နော်အဲ့ဒီတဏ္ဍမာနတိတိဆိုတဲ့ပပင်စမျက်လုံးနဲ့ကြည့်ရင်လူကိုကြည့်ပြီးတော့လူလို့မမြင်ဘူးတဲ့ဘလို့မြင်လို့ဆိုတော့တတိလိုမြင်တယ်ဆင်းရဲလားလို့မြင်တယ်တဲ့ဟုတ်လားတရုတ်လိုမြင်မယ်ကလားလို့မြင်မယ်ဗမာလိုမြင်မယ်ချမ်းသာတဲ့လူလိုမြင်မယ်ဆင်းရဲတဲ့လူလိုမြင်မယ်အပေါ်ရင်အယောင်အသွေးတွေကိုပဲမြင်သွားတာပေါ့ပြီးတော့ဒါလည်းမှန်တော့မှန်ဘူးလားသူ့မြင်တဲ့သူမှန်တယ်တော့အဲ့ဒါတွေကတကယ်အမှန်တရားတော့မဟုတ်ဘူးပရိပါတိကသစ္စာလို့ခေါ်တာပေါ့ဟုတ်ရဲ့လားအေးအပေါ်ရင်အမှန်တရားတွေပေါ့လူကိုကြည့်ပြီးတော့လူလိုမမြင်ဘူးနော်လူကိုကြည့်ပြီးတော့ တရားသူကြီးလို့မြင်မယ်တရားခံလို့မြင်မယ်ရှေ့နေလို့မြင်မယ်လူမအမျိုးမျိုးရှိဘူးလား
ရှိတယ
်အဲ့ဒါတို့တွေမြင်လို့ကတော့ပပ္ပိစမျက်လုံးတက်ပြီးတော့လူကိုကြည့်လို့ကတော့အဲ့ဒါလိုအမျိုးမျိုးပုံပုံပွဲပြားနေတာကိုမြင်ပြီးတော့ဘာပဲဖြစ်မလဲဆိုတော့ချစ်ချင်းမုန်းရင်းပဲဖြစ်မယ်တဲ့ချစ်ချင်းဆိုတဲ့ຢာကဖြစ်မယ်မုန်းရင်းဆိုတဲ့ဒေါသဖြစ်မယ်ချစ်ရင်လည်းပဲအန္တရာယ်ရှိတယ်ဒုက္ခရောက်မယ်မုန်းရင်လည်းပဲအန္တရာယ်ရှိတယ်ဒုက္ခရောက်မယ်ပပ္ပိစမျက်လုံးတက်ပြီးတော့လူကိုကြည့်တာလူလို့မြင်မဲနဲ့အမျိုးမျိုးပုံပုံနဲ့မြင်တယ်အဲ့ဒီမှာချစ်ချင်းမုန်းချင်းဆိုတဲ့မလိုလားတဲ့အကျိုးရတတ်တွေထွက်လာတယ်နော်နောက်တစ်ဆင့်လူကိုပဲကြည့်မယ်တဲ့ဘယ်မျက်လုံးနဲ့ကြည့်မလို့ဆိုရင်မစိုးမျက်လုံးနဲ့ကြည့်မယ်တဲ့ပြီးနေပါမျက်လုံးနဲ့ကြည့်မယ်ရင်မစိုးမျက်လုံးနဲ့ကြည့်မယ်အဲ့လိုရင်မစိုးမျက်လုံးနဲ့ကြည့်ရင်တော့လူကိုလူလို့ပဲမြင်တယ်တဲ့ဒီတဲ့လူကိုဘယ်လိုမြင်လဲလူလို့ပဲမြင်တယ်လူတွေဟာချမ်းသာခြင်းညတယ်ဆင်းရဲဝေခြင်းညတယ်အတူတူပဲမှော်လာလို့တော့လူတွေမှာတူလာတယ်များကြီးရှိတယ်လေဟုတ်လားအဲ့လိုလူကိုပြင်မစလုံးမျက်လုံးနဲ့ကြည့်လိုက်တဲ့အခါကျတော့လူကိုလူလို့မြင်ပြီးတော့ချစ်ချင်းမုန်းခြင်းမဖြစ်ဘဲနဲ့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့မြင့်မြတ်တဲ့တရားတွေပဲဖြစ်လာရင်တော့ပေါ့ရလားနှစ်မျိုးရှိသွားပြီနော်မြင်ကွင်းကတော့လူပဲနော်ဟုတ်နောက်တစ်ဆင့်လူကိုကြည့်တာပဲတဲ့ဒါပေမဲ့တမာတိမျက်လုံးနဲ့ကြည့်မယ်တဲ့ပေးတယ်ဗာမျက်လုံးနဲ့ကြည့်မယ
်
တမာတိမျက်လုံးနဲ့ကြည့်မယ်အဲ့လိုတမာတိမျက်လုံးနဲ့ကြည့်ရင်တော့လူကိုလူလို့လည်းမမြင်တော့ဘဲနဲ့အမျိုးမျိုးပုံပုံလည်းမမြင်တော့ဘဲနဲ့ရုပ်နဲ့နာမည်မြင်တယ်တဲ့ဟောပေးတယ်အစင်းမြင်သွားတာနော်အမြင်ကဟုတ်လားမျက်လုံးမြင်သွားတာလည်းမြင်ပုံမြင်နည်းကလည်းမြင်မသွားဘူးလားမြင
်ပါပါ
ဘယ်လိုကိုရုပ်နဲ့နာလို့ပဲမြင်တယ်ဖောက်ပြန်တဲ့သဘောနဲ့အာယုံကိုသိတဲ့သဘောဒါပဲရှိတယ်လို့မြင်တယ်တဲ့အဲ့လိုမြင်တော့တော်တော်ကြီးသူကစင်ကြယ်ပြီဟုတ်လားဒါကြောင့်ပေးသာကောင်းသူတော်ကောင်းတို့နေရာတီးတီးဒေတာတီးတီးမျိုးမျိုးသောလူသားတွေအမျိုးမျိုးသောနေရာမှာအမျိုးမျိုးသောပုံစံနဲ့ညှင်းခုန်နေကြတာပဲကြည့်လိုက်နော်ညှင်းခုန်နေကြတာပဲနော်ဟုတ်လားအိမ်တွေမှာလည်းပဲမိသားစုချင်းချင်းညှင်းနေကြတာမရှိဘူးလ
ား
ရှိတာပေါ့အသေးမွှားလေးကိစ္စလေးနဲ့အသေးမွှားမှုအကြီးအကျယ်ကိစ္စနဲ့အကြီးအကျယ်မှုအရေးမကြီးတာလည်းအရေးမကြီးလို့အရေးကြီးတာကျော်တဲ့အရေးကြီးလို့အမျိုးမျိုးတော့ညင်းမနေရဘူးလားညင်းနေတယ်အဲ့ဒါကိုမြတ်စွာဘုရားကညင်းခုံညင်းကိုဘေးလို့ညင်းပြီးတော့မညင်းခုံညင်းကိုဘေးကင်းရလို့ညင်းပြီးတော့တိုက်တွန်းထားတဲ့နှစ်ချက်ဘာတိုက်တွန်းလဲဆိုတော့တမက်ကညီညွတ်သောကိုစိတ်ရှိကြသူဒီဟောထားဖြစ်ကုန်သောသခိလံပြည့်ပြည့်သောစကားရှိသည်ဟောထားဖြစ်ကုန်သောဆက်ဆံရေးဆိုတာအင်တန်ရေးကြီးရေးလားဟုတ်ရဲ့လားဆက်ဆံရေးအစဉ်အပြေဘူးဆက်ဆံရေးမကောင်းဘူးဆိုစိတ်ချမ်းသာမှုမလွယ်ဘူးကုသိုလ်ဖြစ်ဖို့တောင်သိမ့်မလွယ်ဘူးအကုသိုလ်တွေများတယ်တွေးမိလိုက်တဲ့အခါအကုသိုလ်ဖြစ်ရတယ်ဟုတ်ရဲ့လားဒါကြောင့်ကိုယ်နဲ့အနည်းဆုံးပတ်ဝန်းကျင်ကိုယ်နဲ့အထက်ဆက်ဆုံးလူသားတွေနဲ့ကိုယ်ဟာညီညွတ်ဖို့ပြည်တယ်ဖို့မလိုဘူးလားလိုတယ်အဲ့လိုညီညွတ်ဖို့အတွက်မေတ္တာကြီးဖို့တော့လိုတာပေါ့နော်ဒါကြောင့်မြတ်စွာဘုရားကမေတ္တာတရားကြီးကြီးမားမားထားပြီးတော့ညီညီညွညွချစ်ချစ်ခင်ခင်ပြည်ပြည်လည်လည်ပြောဆိုဆက်ဆံပေါင်းသင်းတရမယ်ဆိုတဲ့အိမေကိုပြောတာပေးတဲ့မညီညွရင်တော့အဲ့ဒါဒုက္ခအကြီးကျယ်ဖြစ်မှာနော်ဟုတ်ရဲ့လားဒါကြောင့်ညီညွဖို့အတွက်မငင်းခုန်ဖို့လိုတယ်ကိုယ်စိတ်တည်ညီညွဖို့လိုတယ်ပြည်ပြည်တဲ့စကားရှိဖို့လိုတယ်အဲ့ဒါတွေဖြစ်ပေါ်ဖို့အတွက်မေတ္တာကြီးဖို့လိုမယ်ဟုတ်ရဲ့လားမေတ္တာဟာပေါင်းစည်းခြင်းသဘောဒေါသကကွဲပြားခြင်းသဘောဟုတ်ရဲ့လားကွဲပြားသွားရင်အစိမ့်ပေါ်မှာဖြစ်သွားပြီးတော့ဘာအားမှမရှိတော့ပေါင်းစည်းနေမှာအားဆိုတာရှိတာဆိုကြပါစို့အင်မတန်အားကြီးတဲ့စင်တကောင်ကိုချီးတုပ်ထားနိုင်တဲ့ကျိုးအကြီးကြီးဟုတ်လားအဲ့ဒီကျိုးအကြီးကြီးကိုတမွတိုင်းဖြည်းပြီးတော့အလိမ်လေးတွေဖြည်းပြီးတော့ကြည့်ထားတာကိုဖြည်းပြီးတော့ကြည့်မယ်ဆိုရင်အင်မတန်သိငယ်တဲ့ညင်သာလေးကျိုးလေးတွေဘာလို့ထားတာတော့စုစည်းထားတာအဲ့ဒီစုစည်းမှုကြစ်လက်ခိုင်မှာအားကောင်းတဲ့အတွက်ကြောင့်စင်လုံးအားကြီးတဲ့အကောင်ကိုတော့မလွတ်အောင်တုပ်ထားနိုင်တယ်တကယ်လို့လားအဲ့ဒီကျိုးဟာစုစည်းခြင်းကြစ်လက်ခြင်းမရှိတော့ဘူးဆိုရင်ပြိုကွဲသွားပြီဆိုရင်အဲ့ဒီကျိုးမှာအားဆိုတာရှိပါအောင်မလားရှိပါ
ဘူးဗျာ
အားဆိုတာမရှိဘူးဆိုရင်သူ့ဘာကောင်မှခိုင်မအောင်ခြိထားလို့ကျိုးရဲ့အလုပ်ကိုသူလုပ်နိုင်တော့မှမဟုတ်တော့ဘူးဟုတ်ရဲ့လားဒါကြောင့်မေးတဲ့ဘောင်သူတော်ကောင်းတို့ညီညွတ်ရေးသည်မိသားစုအဆင့်ရက်ွက်အဆင့်ဘိုးအဆင့်အဆင့်ထိညီညွတ်ရေးဟာမလိုဘူးလား
မလိုရဲ့
မညီညွတ်ရင်မညီညွတ်တော့အကြီးအကျယ်ဒုက္ခဖြစ်မှာပဲမျက်စွာပြန်မြင်နေနော်ဒါကြောင့်မလို့မညီညွတ်ခြင်းရဲ့အဖြစ်လို့ဦးသိန်းတို့ပြောနေတာလေးတခုကိုယ်ပင်စန္ဒရိယက၅ပါးရှိတယ်လေအမေတ္တတေအဖေတ္တတေယဟနာတ္တတေဘုရားတွေ့သိနေအောင်လုပ်တည်ပြီးတော့ဘာလဲတော့သာနာသင်ခွေတည်းအဲ့ဒီအနန္တရိယက၅ပါးကျွလို့မိရင်ဒုတိယဘဝသေချာပေါ့အဝိဇ္ဇဟုတ်ရဲ့လား ဘလို့မှသူကူစားလို့မရဘူးဒုတိယဘဝဒီဘဝကူစားလို့မရအဲ့ဒီအဖြစ်တန်ကိုခံပြီးမှသာလေငါတို့ရဲ့အပြစ်ပြောင်းမယ်ပေါ့ဟုတ်လားအဲ့တော့ကြီးကျယ်တဲ့ပင်စနန္ဒရိယကံ၅ပါးထဲမှာတဏ္ဍဘေကဆိုတဲ့တဏ္ဍသင်ခွဲတဲ့ကံဒီအပြည့်အကြီးဆုံးပဲကိုယ်ပြားခြင်းကိုဖြစ်စေတာဘလို့ကြောက်စရာကောင်းလေဆိုတာဘာလို့တော့ဆိုအကုသိုလ်တွေအများကြီးဖြစ်လို့တယောက်နဲ့တယောက်မကြည်ညွတ်တော့ဘူးမုန်းသွားပြီချစ်ခင်မှုစီလုံးမှုပြပြသွားပြီဆိုလို့ရှိရင်နောက်ပြီးတဲ့နောက်ဆက်တွဲအကုသိုလ်တွေအများကြီးဖြစ်နိုင်တယ်ဟုတ်ရလားဒါကြောင့်မို့လို့ဒုတိယအတွဲနော်ငင်းခုံငင်းကိုဗါတဲ့တော့သွေးလို့မြင်ပါတဲ့မငင်းခုံငင်းကိုဘေးကင်းရဲ့အကြောင်းလို့မြင်ပါတဲ့အဲ့လိုမြင်ပြီးတော့သမက်ကညီညွတ်သောကိုယ်စိတ်ရှိသည့်ဖြစ်ဖြင့်တခိလာပြည့်ပြည့်သောတရားရှိသည့်ဖြစ်ဖြင့်ဘေးကင်းတဲ့နေနည်းနဲ့နေကြရမယ်ဟုတ်ရလားဒါကြောင့်ဘေးသဘောင်တို့ဘောင်တို့ဘဝမှာအင်မတန်အတွေ့များတဲ့သဘောတရားတွေကိုဒါဦးဇင်းတို့ပြောနေတာနော်ပထမပြောလိုက်တာကပြင်းရည်ခြင်းသည်ဘေးဒုတိယပြောလိုက်တာကငင်းခုံခြင်းသည်ဘေးဘေးဘယ်နှမျိုးလဲနှစ်မျိုးအဲ့ဒါပြင်းရည်ခြင်းဘေးကလွတ်ခြင်းတယ်ဆိုရင်လုံလဝရိယရှိရတယ်ငင်းခုံခြင်းဘေးကလွတ်ခြင်းတယ်ဆိုရင်မေတ္တာတရားကြီးကြီးမားမားနဲ့ညီညွတ်သောကိုယ်စိတ်ပြည့်ပြည့်သောတကားရှိသည့်ဖြစ်ပြီးမငင်းခုံပဲနေရင်ငင်းခုံရင်ပြေကလွတ်ပဲဟုတ်ရလားဒါကြောင့်ဘေးသာဘောင်ကတော်တို့ဒုတိယအတွဲငင်းခုံခြင်းဟုတ်ရလားအေးအဲ့ဒါဦးဇင်းတို့တတိယကာထာဆက်ပြီးတော့ပါကြရအောင်နော်တတိယကာထာကတော့အခြေခံအကြဆုံးဘေးပေါ့ညာဘာပြောတာလဲဆိုတော့ပမာဒံဘယတောဒိတဝါအပမာဒင်္စခေမတောပါဝေထထင်ကိကံဘကံဧသံဗုဒ္ဓါလူတံလမိပမာဒံမိလျောခြင်းကိုဘယတော်ဘေးဟု၍ဒိဋ္ဌဝါရှုမြင်ရကုန်၏ဖြစ်၍အပမာဒင်းစမမိမလျောခြင်းဆိုတဲ့တရားကိုခေမတော်ဘေးကင်းခြင်းကိုဖြစ်စေတဲ့သောအရာဟု၍ဒိဋ္ဌဝါရှုမြင်ရကုန်၏ဖြစ်၍ပါဝေထထင်ကိကံဘကံအထင်ကိကံအင်္ဂါ၈ပါးနဲ့ပြည့်စုံသောဘကံဘကင်ကိုပါဝေထပွားများကြကုန်လို့ဧသာဤဒီကဗုဒ္ဓံတို့သာသနီဘုရားမြတ်စွာတို့ရဲ့ဆုံးမသာသနာတော်မြတ်ပါပြီတဲ့မိမလျော့ခြင်းကိုဘေးလို့သိမြင်ရပြီတဲ့မမိမလျော့ခြင်းကိုတော့ဘေးကင်းခြင်းကိုဖြစ်စေတဲ့အရာလို့သိမြင်ရပြီတဲ့အဲ့ဒါလို့မိမလျော့ခြင်းကိုဘေးလို့ရှုမြင်ပြီးတော့မမိမလျော့ခြင်းကိုဘေးကင်းရလို့ရှုမြင်ပြီးတော့အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့မက္ကင်၈ပါးကိုပွားများကြရလေတဲ့အဲ့ဒါမြတ်စွာဘုရားလူရဲ့ဆုံးမပါပဲတဲ့ဟုတ်ရလားအဲ့ဒါဦးဇင်းတို့ပမာဒဆိုရင်မိလျော့ခြင်းဘေးကတော့အရေးအကြီးဆုံးနဲ့အဓိကအကြံဆုံးအန္တရာယ်အရှိဆုံးဘေးပေါ့ဘာဖြစ်လို့လဲဆိုတော့သောတော်တုန်းကပြီးခြင်းဆိုတဲ့ဘေးငင်းခုံခြင်းဆိုတဲ့ဘေးအဲ့ဒီဘေးတွေဟာပမာဒဆိုတဲ့မိလျော့ခြင်းဆိုတဲ့ဘေးကိုအခြေခံပြီးတော့ဖြစ်တာဟုတ်ရလားပမာဒဆိုတဲ့မိလျော့ခြင်းမရှိဘူးဆိုလို့ရှိရင်အဲ့ဒီပြည့်ရည်ခြင်းဘေးငင်းခုံခြင်းဘေးတွေဖြစ်ပါလားမဖြစ်ဘူးဗျာနော်မမိမလျော့မပေါ်မဆတတိတရားရှိနေမယ်ဆိုရင်အဲ့ဒီဘေးတွေပဲဖြစ်ပါလားအဲအဲ့ဒီဦးဇင်းတို့ကောသဗေညီမယဟန်နေညဉ့်ညခုံကြတာကိုယ်ကြပြားကြတာကိုအကြောင်းပြုပြီးတော့ဟောထားတာလေးတွေရှိနေဗျဟောဒီလောကကြီးမှာငါတေးရလိမ့်မယ်လို့မသိတဲ့ပုဂ္ဂိုလ်တွေဟာညဉ့်ညတာပဲလေငါတေးရလိမ့်မယ်လို့သိတဲ့ပုဂ္ဂိုလ်တွေဟာငင်းခုံခြင်းကိုငင်းအေးစေကြတယ်တဲ့တေးခြင်းတရားကိုမမေ့တဲ့ပုဂ္ဂိုလ်ဟာမငင်းဘူးဆိုတဲ့အဓိပ္ပာယ်ပြောချင်တာကပမာဒမေ့နေလို့ရှိရင်ငင်းခုံခြင်းပေးတယ်ဖြစ်မှာပဲပြင်းရည်ခြင်းပေးတယ်ဖြစ်မှာပဲဒါကြောင့်မေ့လျော့ခြင်းဆိုတဲ့ဘေးကနေလွတ်ကင်းအောင်မမေ့မလျော့ခြင်းဆိုတဲ့ဘေးကင်းရာကိုကြံဆောင်မှုမလိုဘူးလားလိုတယ်ဒါကြောင့်ပေးသားပေါင်းသူတော်ကောင်းတို့တတိယအတွဲကတော့မင်းလျော့ခြင်းနဲ့မမင်းမလျော့ခြင်းအဲ့ဒါကိုဦးဇင်းတို့ဘေးကင်းအောင်နေတဲ့ဖို့ဘေးမဖြစ်အောင်နေတဲ့ဖို့မင်းလျော့ခြင်းရဲ့အပြစ်အနာစာကိုလည်းသိဖို့လိုတာပေါ့နော်မင်းလျော့ခြင်းဟာဘလောက်ကြီးကျယ်တဲ့အပြစ်ရှိတယ်လဲဆိုတာဟိုပြောလေရအများကြီးရှိပြီလို့ထိရောက်တာလေးတစ်ခုကိုဦးဇင်းတို့ပြောကြည့်ခြင်းနဲ့ဟုတ်ရလားမင်းလျော့ခြင်းရဲ့အပြစ်ရေကင်းစီအာဟုတလားဓမ္မသဗ္ဗေတိပမာဒမူလကံအဓိပ္ပာယ်ကဘာလဲဆိုတော့အကုသိုလ်တရားမှန်တယ်မြမကောင်းမှုယုံညံ့မှုတရားမှန်တယ်မြပမာဒဆိုတဲ့မိလျော့ခြင်းကိုအခြေခံပြီးတော့ဖြစ်ကြတာတဲ့သဘောပေါက်ရလားအေးမိနေရင်တော့မကောင်းမှုအကုသိုလ်တွေအကုန်လုံးဖြစ်နိုင်တယ်အကုသိုလ်တွေအကုန်ဖြစ်နိုင်တယ်ဆိုရင်တော့ဆင်းရဲတွေအကုန်ဖြစ်နိုင်တယ်လို့ပြောတာလည်းတူတူပဲဘာလို့ဆိုဆင်းရဲမှုအစမပြေမှု အမျိုးမျိုးသောဒုက္ခတွေဟာအကုသိုလ်ကိုအခြေခံပြီးတော့ဖြစ်ကြတာပဲပေါ့လားနော်ဒုက္ခဆိုတာအကုသိုလ်ကြောင့်ဖြစ်တာအကုသိုလ်ဆိုတာအခုဒီမှာပြောထားတယ်အပမာဒနဲ့ပမာဒကိုအခြေခံပြီးတော့ဖြစ်တာဟုတ်ရဲ့လားဒါကြောင့်မေ့နေရင်အကုသိုလ်မျိုးစုံဖြစ်လိမ့်မယ်အကုသိုလ်မျိုးစုံဖြစ်ရင်ဆင်းရဲမျိုးစုံဖြစ်လိမ့်မယ်ဘေးမျိုးစုံဖြစ်လိမ့်မယ်နော်ဒါကြောင့်မေ့လျော်ခြင်းဒီကြောက်ကြမှာမဟုတ်လားဟုတ်တယ်မမေ့မလျော်ခြင်းကြတော့အဲ့လိုမဟုတ်ဘူးသူနဲ့သူနဲ့ဆန့်ကျင်ပဲเจกิสิกุตละธรรมตัพเพติอัปปมาทะกุละกังมะมิมะเลยจินโซเรเตยาติกุโซเตยาหม่อตะญะโรเยอะฉีฆามาเลยติมะมิเยกุโซเตยาริผิดเมยบ่โหยะล่ะดาจังมะมิมะเลยบ่ป้อมะสะสุเรตติเตยาหาอะยีจีมุล่ะอะยีจีเยมะมิบ่อิมะนะอะยีจีเดดาจังอะจินโนเปดาบังตะโรวานโนเลติมาเลยติနေတိုင်းနေတဲ့မြတ်စွာဘုရားဟောတဲ့တရားကိုမမေ့ဘူးဆိုတာမြင်ရပါလေပေါ့လားပါတယ်နော်ဒုလဘတရား၅ပါးဟောပြီးတော့မမေ့ဘူးပဲဟောတာပဲပေါ့လားအဲ့လူဖြစ်ဆိုတာရသေးတယ်မြင့်မြတ်စင်ကြီးတဲ့သာသနာဆိုတာတွေ့နေတယ်ဘုရားအဖြစ်ပေါ့နော်ဘုရားဆိုတာပွင့်နေတယ်လူဖြစ်ဆိုတာရခဲ့တယ်ဟုတ်ရဲ့လားယုံကြည်မှုသရာတရားဆိုတာရှိခဲ့တယ်ယဟန်ဖြစ်ဆိုတာရခဲ့တယ်အထူးသဖြင့်တော့သူတော်ကောင်းတရားနာယူဖို့ဆိုတာအင်မတန်ဖြစ်ထောင်ဖြစ်ခဲ့ကိစ္စပါဆိုပြီးတော့ဖြစ်နိုင်ကြီးတဲ့ဒုံလဘရနိုင်ကြီးတဲ့ဒုံလဘတရား၅ပါးမဟုတ်ဘူးလားဟုတ်တယ်အဲ့ဒီတရားတွေဟောပြီးတော့အဲ့ဒီရခဲ့တဲ့တရားတွေဆုံးနေတဲ့အခါကျုံနေတဲ့အခါမှာမမေ့မလျော့မပေါ်မဆသတိတရားနဲ့မြင့်မြတ်စင်ကြယ်တာကိုလုတ်လိုက်ဖို့ကုသိုလ်တရားတွေကိုပြည့်စုံအောင်ကြိုးစားလိုက်ဖို့ဒုက္ခတွေကလွတ်အောင်ယုံလိုက်ဖို့ဒုက္ခတွေနဲ့ပြည့်စုံအောင်ကြိုးစားလိုက်ဖို့မလိုဘူးလားလိုတယ်အဲ့ဒါမမေ့တယောက်မှအခြေခံလေလားဆွေးကြပါစို့ဒကာမတို့ဦးဇင်းတို့ဒီလောက်အဖို့တန်တဲ့အခြေအနေကောင်းဒီလောက်အဖို့တန်တဲ့အခွင့်အရေးဒီလောက်အဖို့တန်တဲ့လူ့ဘဝကိုရနေတဲ့အခိုက်မှာမေ့နေလို့မသိဘူးဆိုတဲ့အတွေးကိုအခြေခံကြကြတွေးနေရတယ်ဆွေးကြပါစို့ဒကာမတို့ဦးဇင်းတို့ခုအသိဉာဏ်ရှိတဲ့လူသားတယောက်ဖြစ်နေရှင်းတန်ခွင့်ရတယ်အင်းတန်ဖိုးကြီးတယ်လောကကြီးမှာတတဝါတွေအများကြီးရှိတယ်အထူးသဖြင့်တော့အပေပုံသားတွေကများတာပဲနော်ဟောဒီတဏ္ဍလောကကြီးမှာသူဂတိပုံသားဆိုတာနည်းနည်းလေးရဒုဂတိပုံသားတွေပဲများတယ်အဲ့လိုများတဲ့တတ္တလောကကြီးထဲမှာကိုယ်စီတိတဲ့တိလိုက်တာကိုသိနိုင်ခွင့်ရှိတယ်အသိဉာဏ်နဲ့ပြည့်စုံတဲ့လူသားတစ်ယောက်ဖြစ်နေရှင်းသန်ခွင့်ရတယ်ဒီအခြေအနေကောင်းလေးကိုအချီးဒီဖြုံးလေးမပြတ်နဲ့ဘူးဆိုတာကိုပြောချင်လို့ဒါကိုပြောနေတာနော်ကိုဒီတတ္တဝါအမျိုးမျိုးနှိမ့်ကြတဲ့တတ္တဝါအမျိုးမျိုးရှိတဲ့အနေမှာကိုဒီမြင့်မြတ်စင်ကြယ်တဲ့အသိဉာဏ်နဲ့ပြည့်စုံတဲ့လူသားတစ်ယောက်ဖြစ်နေရှင်းသင်ခွင့်ရတယ်နောက်ထပ်တစ်ဆင့်တက်ပြီးတော့တွေးပါဦးလူမရိုးရိုးလူမဟုတ်အင်မတန်မှန်ကန်တဲ့ပြည့်စုံတဲ့ဒုက္ခတွေကိုပြည့်နေသောစေနိုင်တဲ့ချမ်းသာဒုက္ခနဲ့ပြည့်စုံအောင်နိလန်ကောင်းတွေကိုညွှန်ကြားပေးနိုင်တဲ့ဗုဒ္ဓမြတ်စွာသာသနာ့ရဲ့အတွင်းမှာကိုသည်လူလာဖြစ်ရတယ်။လူမရိုးရိုးလူမဟုတ်ဘူးလို့ဦးဇင်းပြောလိုက်တယ်နော်။ကိုမြင့်မြတ်ခြင်းလေဆိုရင်စိတ်တော်မြင့်မြတ်နိုင်ခွင့်ရှိတဲ့အခွင့်အရေးအပြည့်အဝရှိတဲ့လူသားတယောက်။ပြည့်တဲ့မြင့်မြတ်ခြင်းလေဆိုတာကလူတွေကလောကကြီးမှာအခင်းကြီးမြင့်မြတ်ဖို့ဟာအခင်းကြီးဆုံးပဲ။အဲ့ဒီအခင်းကြီးဆုံးကိစ္စကမတင်ကြားပဲနဲ့တက်ဖို့ဆိုတာဘယ်လိုမှဖြစ်နိုင်ဘူး။ဟာ။ကျန်တဲ့ဟုတ်လားအဲ့တော့တကယ်ရှင်းဖို့သံဃာဝတ်ကလွတ်ဖို့မြင့်မြတ်ဖို့စင်ကြယ်ဖို့ဆိုတဲ့တကယ်အရေးကြီးတဲ့အဓိကကျတဲ့တန်ဖို့အကြီးဆုံးအရာကြီးကိုရကျင်နေဆိုရင်သင်ကြားမှုမပါဘဲနဲ့ရနိုင်ပါ့မလားမရနိုင်ဘူးအဲ့ဒါတွေဖြစ်ဖို့အတွက်အပြည့်အစုံသင်ကြားပေးထားတာမြတ်စွာဘုရားရဲ့သာသနာတော်မြတ်ကြီးကဟုတ်လားအဲ့ဒါတော့ကောင်းတဲ့အခြေအနေဒါကမှလို့အရင်လိုရထားတယ်တတဝါရီအများကြီးရှိတဲ့သူတည်းရုံညက်တဲ့တတဝါရီအများကြီးရှိတဲ့လောကကြီးထဲမှာကိုယ်ဒီအသိဉာဏ်ရှိတဲ့မြင့်မြတ်စင်ကြယ်မှုကိုလုံနိုင်ခွင့်ရှိတဲ့လူသားတစ်ယောက်ဖြစ်နေရှင်သန်ခွင့်ရတယ်ပထမအချက်ဟုတ်လားအဲ့လိုလူသားဖြစ်တဲ့နေရာမှာတောင်မှရိုးရိုးလူသားဖို့ဘင်းနဲ့တန်ရှင်းစင်ကြယ်တဲ့အဆိုးမကောင်းသာသနာရဲ့အပြင်မှာကိုယ်ဒီလူဖြစ်ရတယ်ဒီလောက်ကောင်းနေတဲ့အခြေအနေကိုဘာမဟုတ်တဲ့ကိစ္စတွေအတွက်နဲ့ကုန်ခန်းစီသင့်ပါလားလို့စဉ်းစားတယ်မို့လားစဉ်းစားတယ်ဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့တေချာမောက်ပျက်စီးသွားမယ်တေချာမောက်ဆွတ်လွတ်ထားခဲ့ရမယ်တသက်စာမျှတာခိုင်ပါတယ်လို့ပြောလို့ရတယ်တချို့ຢာတွေဆိုတသက်စာတော့မခိုင်ပါပါဘူးเนาะအဲ့လိုတေချာမောက်ပျက်စီးသွားမယ်အရာတွေအတွက်နဲ့မေ့လျော့နေခြင်းဒီမတင့်ဘူးဘုရားတို့ကျမ်းစာတွေထဲမှာတော့အဲ့လိုပြောထားတာရှိတယ်ဟုတ်ရဲ့လားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ကိုယ့်ရဲ့ရတာတဲ့ဘဝရဲ့တန်ဖိုးဘာသာတရားရဲ့တန်ဖိုးကို အသေးစိတ်သိမြင်နားလည်အောင်ကြိုးစားပြီးတော့ဒီဘဝဒီသာနာနဲ့ထိုက်တယ်တဲ့အလုပ်တွေကိုငါလုပ်မယ်လို့ဒီလိုစဉ်းစားပြီးတော့မမိမနဲ့ရောမပေါ်မဆကြိုးစားကြဖို့မလိုဘူးလားလိုရင်ဟုတ်ရဲ့လားဒီမိနေမယ်ဆိုရင်တော့ပိဋကောက်တော်ကတော့ဒုက္ခတွေနဲ့ကြံနေခင်းမှာပဲဘုရားတို့ဓမ္မပဒပါဠိတော်မှာမြတ်စွာဘုရားဟောထားတာလေးအခုရှိတယ်အပမတောပမတိတုသုတ်တေသူဘဟုဇာကရောအပလသောဝတိကသောဟိတဝါယာတိသူမေဒသောဒီကထာလေးအဓိပ္ပာယ်တော်ကောင်းတယ်ဗျမိတဲ့လူနဲ့မမိတဲ့လူဆိုတာတဲ့အိပ်နေတဲ့လူနဲ့နိုးနေတဲ့လူတို့ဘာချားရည်တဲ့အိပ်နေတဲ့လူဟာဒါကဓမ္မတော်စဉ်းစားကြည့်အသေးကောင်းလို့ပဲဟုတ်ရဲ့လားဘာတူတယ်မို့ကြီးပွားမို့ဘာလို့မှသူမလုပ်နိုင်ဘူးဒီတိုင်းနေရတော့ဒါကြောင့်မြတ်စွာဘုရားကအိပ်ပျော်ခြင်းကိုဘဝရဲ့ညုံနေတဲ့အခြေအင်းလို့ခေါ်တယ်။ဘာအကျိုးမှမရှိဘူးပေါ့။အလုပ်တွေလုပ်ရလို့ပင်ပန်းလုံးလို့မဖြစ်မနေခန္ဓာကိုယ်ကြီးကလိုအပ်လို့အနာယူလို့သာယူနေရရတာအိပ်ပျော်ခြင်းမှာဘာအကျိုးကျေးဇူးမှမရှိဘူး။မိမိရောခြင်းဟာအိပ်ပျော်ခြင်းနဲ့တူတယ်။ဘာအကျိုးမှမရှိဘူး။မမိမလျော့ခြင်းဒီလိုချခြင်းနဲ့တူတယ်။ဘာမဆိုဖြစ်နိုင်လဲ။မမိမလျော့ခြင်းဒီနိုးကြခြင်းနဲ့တူတယ်။နိုးနေတဲ့လူနဲ့အိပ်နေတဲ့လူကွာတယ်လို့မိတဲ့လူနဲ့မမိတဲ့လူကွာတယ်တဲ့။အဲ့ဒီမှာဗာဆက်ပြီးတော့ပြောထားတယ်ဆိုတော့မမိမလျော့မပေါ်မဆသတိတရားရှိတဲ့ပုဂ္ဂိုလ်ဒီမိလျော့နေတဲ့ပုဂ္ဂိုလ်ကိုဆင်းရဲလာတဲ့တဏှာထဲမှာချန်ထားခဲ့ပြီးတော့သူဟာမျက်မျက်ရာကိုသွားလိုက်နေတယ်။ဥပမာအင်မတန်အောင်ကောင်းတဲ့အင်မတန်ဖလျင်မြန်တဲ့အစွမ်းတတ္တိနဲ့ပြည့်စုံတဲ့အာဇာနည်တိန်တော်မြင်းသည်အားမရှိတဲ့မြင်းပိမြင်းလိန်ကိုခြံထားခဲ့တဲ့လူမျိုးတဲ့ဟိုကလေးရဲ့မြင်းမြင်းကြီးမျိုးတဲ့တစ်ခနဲ့နေအောင်သွားလိုက်ပါဟုတ်လားဒီကမှဖြစ်နေတော့အားမရှိဘဲနဲ့ပိမိန်လိန်လိန်ရှူလာဆိုင်ကုန်ကြံနေရမှာဟုတ်ရဲ့လားမေးတဲ့လူနဲ့မမေးတဲ့လူကအဲ့တော့ကွာတယ်လို့မြတ်စွာဘုရားဟောထားနော်ဒါကြောင့်မမေးမလျော့ခြင်းကိုကြိုးစားအားထုတ်ဖို့မလိုဘူးလားလိုရင်မမေးမလျော့ခြင်းဆိုတာတကယ်စင်စစ်အခုတည်းကထိုက်တယ်နဲ့ရနာပစ္စည်းလို့တန်ဖိုးကြီးတယ်လို့နားလည်ထားတဲ့တယ်ဟုတ်ရဲ့လားရသော်ဘုရားပဲဟောထားတာပါအဲ့ဒီဥပမာကသမာဓမတုယုံစံတိပါလာဒုံမီတိနောဇဏအပမာဒင်းစမေရာဝီတတံပိဋ္ဌံဝရကတိအသိဉာဏ်မရှိမိုက်တဲ့ပုဂ္ဂိုလ်တွေဟာမေလျော့ဖို့ပဲအားထုတ်နေကြတာလေသိလားအသိမရှိတဲ့လူတွေကမေဖို့ပဲအားထုတ်နေကြတာမေရင်းနဲ့မေတရားအကြောင်းကိုပဲဖန်နေတာပေါ့ဆိုကြပါစို့မေလျော့ခြင်းဒီနောက်ထပ်မေလျော့ဖို့အတွက်အကြောင်းတစ်ခုဖြစ်တဲ့ဒီစကားကိုနားလေဖို့နည်းနည်းတော့အသေးစိတ်ပြောမှဖြစ်မယ်ဟုတ်လားမေးလျော့ခြင်းဒီပင်ရင်မေးလျော့ခြင်းရဲ့အကြောင်းဖြစ်တဲ့တဲ့နော်ကိုကဆွေးကြပါစို့ဒီအကုသိုလ်တရားတွေကိုဖယ်ရှားဖို့ကုသိုလ်တရားတွေကိုစူးစမ်းဖို့ဒါကိုမေ့နေတဲ့အချိန်မျိုးမှာဒီပင်အနှစ်မရှိတဲ့ကိစ္စတွေကိုလုံမရင်းနဲ့ဟာအဲ့ဒါတွေနဲ့ပဲဆင်ခဲဆင်ခဲဆက်ဆက်ဆက်ဆက်လုံရင်းနဲ့မေ့ခြင်းဒီပင်နဲ့ထက်ထက်ထက်ထက်မေ့ဖို့ရအကြောင်းကိုဖန်လာတဲ့သဘောမျိုးဟုတ်ရဲ့လားအဲ့တော့မိုက်တဲ့ပုဂ္ဂိုလ်တွေဟာအတိမရှိတဲ့ပုဂ္ဂိုလ်တွေဟာအဲ့လိုပဲမိဟုအတွက်ပဲအဖန်မှယူစားနေတာလေ။ဉာဏ်ရှိတဲ့အသိရှိတဲ့ပုဂ္ဂိုလ်ဒီသီလာနဲ့မမိမလျော့ခြင်းကိုတိဋ္ဌံဒဏဝရခတိ။ဒါဒဏတိဋ္ဌံဝရခတိ။မြင့်မြတ်တဲ့အဖို့တက်ကထိုက်တန်တဲ့ယရနာပစ္စည်းကိုစောင့်ရှောက်တယ်လို့မျိုးစောင့်ရှောက်ကြတာလေ။ဟုတ်ရဲ့လား။ဒါကြောင့်ပိဋကပေါ်သူတော်ကောင်းတို့မမိမလျော့မပေါ်မဆတတိတရားအရေးမကြီးဘူးလား။အရေးကြီးတယ်။မေ့နေရင်တော့အကုသိုလ်မျိုးစုံဖြစ်ပြီးတော့မေးမျိုးစုံတက်ပါပဲ။မမိမလျော့မပေါ်မဆနေမယ်ဆိုရင်တော့ကုသိုလ်မျိုးစုံဖြစ်ပြီးတော့အကုသိုလ်မျိုးစုံကိုဖယ်ရှားပြီးတော့ဘေးကင်းရာကိုရောက်ပါပဲ။ဟုတ်ရဲ့လား။ဒါကြောင့်မမိမလျော့မပေါ်မဆနေဖို့အရေးကြီးပါလေ။ဒီနေရာမှာဦးဇင်းတို့မမိမလျော့မပေါ်မဆနေဖို့ဆိုရင်လည်းမေ့လျော့ခြင်းရဲ့အပြစ်မမိမလျော့ခြင်းရဲ့အကျိုးကျေးဇူးတွေကိုနားလည်ဖို့လည်းလိုပဲ။အဲ့ဒါကိုနားလည်ရင်နားလည်သလောက်မမိမလျော့ကိုကြိုးစားမယ်။မင်းမင်းရောက်ရောက်ဒီတဲ့တဲ့အချက်တွေကိုဖြောက်မယ်ပေါ့ဟုတ်ရဲ့လားဒီအဲ့ဒီတော့ဦးဇင်းတို့မင်းမလျော့ခြင်းရဲ့အပြစ်အနာစာမမင်းမလျော့ခြင်းရဲ့ဂုဏ်ကျေးဇူးကိုနှိုင်းရှင်ပြီးတော့ပြထားတဲ့ဂါထာလေးတစ်ပုဒ်ဦးဇင်းတို့ပြောနေကြပါပဲတော်တော်ကြိုက်တယ်တရားတော်ကလည်းကြားဖို့ပြီးသားပါဒီဂါထာလေးကြားဖို့လာဝအင်မတန်များတယ်တရားဓမ္မ၄ပါးသာပဲရှိတယ်အဲ့ဒီ၄ပါးသာတဲ့နဲ့တကယ်ကြည့်ပြီးအောင်ပြောနိုင်တယ်မင်းမလျော့ခြင်းရဲ့အပြစ်မမင်းမလျော့ခြင်းရဲ့အကျိုးကျေးဇူးနော်ပါပြောထားတယ်ဆိုတော့ဥစဉ်ရုပ်ပြလိုက်ရင်တော့ဒီကထာလေးကိုဒကာဓမ္မတို့ရဲ့နှုတ်ထဲမှာရှိကောင်းရှိပါလိမ့်မယ်ဟုတ်လားအပမတော်အမတံဗတံပမတော်မိစုနောဗတံအပမထာနာမိယန္တိရေပမထာယထာမတာကြားဘူးတယ်မဟုတ်လားဒီကထာလေးဟင်ကဘာကြီးကိုအလင်းတက်ရစီတဲ့ကထာတဲ့ နော်တိရိဓမ္မတော်ကမင်းကြီးဆန္ဒတော်ကမင်းကြီးဘဝတိရိဓမ္မတော်ကမင်းကြီးမဖြစ်ခင်ပေါ့ဟုတ်လားနော်တဘောလေးကိုပဲသူကကြမ်းတမ်းတဲ့မင်းချက်သေးရှိတဲ့မင်းလို့နာမည်တွေကမျိုးရတာကိုအဲ့ဒါသူ့ရဲ့သူဖြစ်တဲ့ဒီရောဒသမဏေကဒီဃာထာလေးကိုဟောလို့တိရိဓမ္မတော်ကမင်းကြီးကတိရိဓမ္မတော်ကမင်းကြီးရဲ့လို့တိုင်းပြည်ပြည်သာသနာပြုလူသားတွေအတွက်အကျိုးများတဲ့ကမ္ဘာလောကဓာတ်ကြီးကိုဘုရားမြတ်စွာသာသနာတွေကိုကျင့်ပြတ်အောင်ပြုနိုင်ခဲ့တဲ့မင်းတစ်ပါးအဖြစ်ကိုရောက်သွားတာအဓိကထားသေးရဲ့အကျေစုပေါ့နော်နောက်ပြီးတော့ဦးဇင်းတို့အရှင်အရဟံကအနောဒသမင်းကြီးကိုဒီကထာလေးကိုဟောလို့အကြီးကြီးတွေကိုကိုယ်ဝယ်နေရတာနဲ့ပြီးတော့ထေရဝါဒဘုရားသာသနာထွန်းမအောင်ကြိုးစားခဲ့တာဒီကထာလေးရဲ့အကျေစုပေါ့ဟုတ်ရဲ့လားဒါကြောင့်ဒီကထာလေးကိုဦးဇင်းတို့အင်မတန်မြတ်လို့ပါတယ်အပမတော်အဝတ္တံဗတ္တံပမတော်မင်းစုနောဗရံအပမထာနာမိယတိရေပမထာယထာမထာဒါလေးကိုဦးဇင်းတို့ဒီကုန်းချုပ်နည်းနည်းလေးရှင်းပြရင်နော်မိမိလျော်ရောပေါ်ပေါ်ဆဆနေတဲ့အချက်တွေကိုတတ်နိုင်တဲ့များဖြောင်းနိုင်ဖို့မမိမလျော်မပေါ်ပေါ်ဆနေနိုင်ရဖို့တွန်းအားပေးစီဖို့အတွက်ဒီကနာလေးကိုရှင်းပြခြင်းတာဟုတ်လားအပမထာမမိမလျော်မပေါ်ပေါ်ဆနေဆိုတဲ့တတိတရားသည်အမတံပဒံမတရားနိဗ္ဗာန်ရဲ့အကြောင်းပါပေသည်အပမန္တဆိုတဲ့မမိမလျော်ခြင်းဒီမတေယာနိဗ္ဗာန်ရခြင်းရဲ့အကြောင်းတဲ့စိတ်ထဲမှာတေးပြီးတော့မှတ်ထားလိုက်ဦးနော်ပမာတော်မေဇုနောဗရံပမာတော်မိလျော်ခြင်းဆိုတဲ့သဘောတရားကတော့မေဇုနောဗရံအဖာမသိခြင်းရဲ့အကြောင်းတရားပါပဲဒီဟုတ်မိလျော်ခြင်းကတော့သိခြင်းရဲ့အကြောင်းမမိမလျော်ခြင်းကတော့မသိခြင်းရဲ့အကြောင်းမဆက်ကျင်ဘူးလားဆက်ကျင်တယ်နော်မမိမလျော်မပေါ်မဆန်ဒီမှာကုသိုလ်တရားတွေပြည့်စုံပြီးတော့အဲ့ဒီကုသိုလ်တရားတွေရှင်းကျက်လာပြီးပြည့်စုံလာပြီးဆိုတော့မှမဲ့ညာဘုံညာရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ဒုက္ခခတိငြိမ်းရမှာသိခြင်းကလွတ်ကြမှာဟုတ်ရပါလားဒါကြောင့်မမိခြင်းသည်ကုသိုလ်ကောင်းမှုတွေကလည်းတစ်ဆင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အတွေ့အကြုံမသိတာကိုရောက်စေတတ်တဲ့မသိတတ်တဲ့သဘောတရားနော်နိဗ္ဗာန်ဆိုတာကုသိုလ်တွေစုံမရမှာတော့လေခိုင်းမိုင်ညာအတုသဖြင့်လောကုတ္တရာကုသိုလ်ရမှာနိဗ္ဗာန်ကိုမျက်မှောက်ပြုလို့ရတာပေါ့လားဟုတ်ရဲ့လားအေးအဲ့ဒါကိုကုသိုလ်မျိုးစုံဆိုတာကလည်းမမိမလျော့ခြင်းကိုအခြေခံမှဖြစ်နိုင်တာပေါ့လားမမိမလျော့ခြင်းရှိရင်ကုသိုလ်မျိုးစုံဖြစ်မယ်ကုသိုလ်မျိုးစုံဖြစ်ရင်နိဗ္ဗာန်ကိုမျက်မှောက်ပြုရမယ်နိဗ္ဗာန်ကိုမျက်မှောက်ပြုရရင်တော့အနည်းဆုံးသောတာပတိပညာပူဇော်လုံးနဲ့မျက်မှောက်ပြုရတယ်ဆိုရင်ဟိုပဲခုနှစ်ဘဝလောက်သေပြီးရင်နောက်ထပ်သေတဲ့အကြောင်းရှိတော့အရဟတပညာအရဟတပူဇော်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပဲဆိုရင်တော့ဒီဘဝသုတိရဲ့ခြားထဲမှာနောက်ထပ်သေတဲ့အကြောင်းရှိတော့ဒါကြောင့်မမေ့မလျော့ခြင်းဒီကုသိုလ်ကောင်းမှုတွေပြည့်စုံရာကနေတစ်ချက်နိဗ္ဗာန်ကိုမျက်မှောက်ပြုစေတဲ့အတွက်ကြောင့်မသေခြင်းရဲ့အကြောင်းနဲ့ဟုတ်ရဲ့လားမေ့လျော့ခြင်းညာတော့အဲ့လိုမဟုတ်မေ့လျော့ခြင်းညာတော့အကုသိုလ်တွေကိုဖြစ်မယ်မေ့လျော့ရင်အကုသိုလ်ဖြစ်မှာပေါ့ဘဝရဲ့တန်ဖို့ဘာသာရဲ့တန်ဖို့နားမလဲမိမိရောရောကိုယ်ကိုဆဆဘလိုပဲနေသွားမယ်ဆိုရင်တော့အကုသိုလ်မျိုးစုံဖြစ်မယ်အကုသိုလ်မျိုးစုံနဲ့လွင်မယ်အဲ့ဒီတော့တန်လျာမှာအဖာမှာခန္ဓာတွေရပြီးတော့ရတဲ့ကြတဲ့တော့ခန္ဓာတွေတည်ခြင်းဖြစ်တာနဲ့အဆုံးတန်ရတယ်ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ဓမ္မရပါဠိတော်မှာလည်းဟောထားတာရှိတယ်မနုဇာနာပပတ္တဇာရိနောတဏဝတ္တတိမာလူဝဝိယသောပလဝတိဟူတာဟူတာဖလားပိဿာဝဝဏတမိဝဏရောဒီကံတာလေးရှိမိနေတဲ့တတ္တဝါအတွက်လူချင်းမမောတယ်ဆိုတဲ့တဏဟာအဖာမှဖြစ်မယ်တဲ့ဟုတ်တာပေါ့မိနေတဲ့ပုဂ္ဂိုလ်ကသဘာဝတရားခန္ဓာရဲ့သဘောတရားတွေကိုအမှန်တိုင်းသိမြင်သားတယ်အောင်သူ့မှာကြိုးစားမှုရှိမှာမဟုတ်ဘူးဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုအမှန်တိုင်းမသိဘူးဆိုရင်တော့လူချင်းမမောတယ်ဆိုတဲ့တဏတွေကတော့ဖြစ်တော့မှာပဲဒီမိနေရင်အဝိဇ္ဇာကနေတစ်ဆင့်တဏလောဘဆိုတာတွေဟာတဲ့မာလူဝဝိယဟိုနှွဲချုံပုံကြီးတစ်ခုလို့အကြီးကြီးဖြစ်လာလိမ့်မယ်ရှုပ်ထွေးလာလိမ့်မယ်တဲ့မိနေတဲ့တတဝအတွက်အလိုဆန္ဒဆိုတဲ့တဏလောဘတွေဟာချုံပုံကြီးတစ်ခုလို့ကြီးကျယ်ရှုပ်ထွေးလာလိမ့်မယ်တဲ့ဟုတ်လားအဲ့လိုရှုပ်ထွေးလာရင်ဘာဖြစ်မလို့ဆိုတော့သောဘလဝတိဟူတာဟူတာဖလားပိဿာဝဝဏတမိဝဏရောတဲ့တိုးထဲမှာတည်တည်လို့ခြင်းလို့တကိုင်းကနေတကိုင်းတပင်ကနေတပင်ခုံကူးနေတဲ့မြောက်တစ်ကောင်လို့ဒီဘဝကနေဟိုဘဝဟိုဘဝကနေဒီဘဝဘဝပေါင်းများစွာရပြီးတော့ဒီကနေဟိုဟိုကနေဒီအဖြစ်ပေါင်းများစွာဖြစ်ပြီးတော့ຢາໄດ້ຢາໄດ້တော့ဘဝတွေမှာတည်ခြင်းဖြစ်တာလည်းအဆုံးတန်ရတယ်ပြီဟုတ်ရဲ့လားအဲ့ဒီကာထာလေးနဲ့ကောင်းတယ်နော်ဟုတ်ရဲ့လားမိနေတဲ့ပုဂ္ဂိုလ်ဒီအလိုဆန္ဒဆိုတဲ့တဏှာလောဘတွေဟာချုပ်ပုံကြီးတစ်ခုလို့ရှုပ်ရွှေထွေထွေကြီးကြီးကျယ်ကျယ်ဖြစ်လာပြီးတော့တည်တည်လို့တဲ့မြောက်တည်တကိုင်းကနေတကိုင်းတပင်ကနေတဲ့ကုနေတယ်လို့ တဘောဘီတဘောဘဝတွေအမျိုးမျိုးရပြီးတော့ကြာရင်ကြာရင်တဘောတွေမှာပြေးကြရလိမ့်မယ်။ဒါကြောင့်မေ့လျော့ခြင်းဒီသိခြင်းရဲ့အကြောင်းခုနကတည်းကလေးကိုမျက်ချိမပြတ်နဲ့တော့အပမာလောအပတံပတံမမေ့ခြင်းကတော့နိဗ္ဗာန်ရဲ့အကြောင်းမသေးရရဲ့အကြောင်းပေါ့ပမာတော့မစ္စုနောကရံမေ့ခြင်းကတော့သိခြင်းရဲ့အကြောင်းဟောတတွဲနှစ်ပါးတာတဲ့နဲ့နော်တတွဲရှိသွားပြီနော်ဆန့်ကျင်ပဖဲ့တော့မမေ့ရင်မသိဘူးမေ့ရင်သိတယ်ဟုတ်ရလားဒီတည်းနောက်တည်းနောက်နှစ်ပါးသားကပို့လို့တောင်စိတ်ဝင်စားကြအောင်တယ်အပမာဒောအမတံပတံပမာဒောမေစုနောပရံဒီတိပြောပြီနော်အပမန္ထာနာမိယံတိယေပမန္ထာယထာပတံအပမတာမမိမလျော်သောပုဂ္ဂိုလ်တို့သည်နာမိယံတိမသိနိုင်ကြလေဘုံယေပမန္ထာယထာပတံမိလျော်နေသောတတဝါတို့သည်သိသောသူတို့နှင့်တူကြကုန်၏ဒါကအတိအမြဲတစ်မျိုးဗျဒီအဓိပ္ပာယ်ချက်ဦးသင်ကတောင်ပြုံးတဲ့အဓိပ္ပာယ်ကိုပို့ကြိုက်တယ်။ဒီအစာပြောလိုက်တဲ့အဓိပ္ပာယ်ကမှလည်းဆိုတော့မမေ့ရင်မသေးနိုင်ဘူးမေ့ရင်တော့လူသေးနဲ့တူတယ်လို့သူကသာပြောတာ။အဲ့ဒီအဓိပ္ပာယ်နဲ့အခုဦးသင်ဆက်ပြောမယ့်အဓိပ္ပာယ်အဲ့ဒါကိုဦးသင်ကပို့ကြိုက်တယ်။အဓိပ္ပာယ်တွေကသူတို့တရားနည်းအရာစာပေနည်းအရာတခါတလေအဲ့ဒါလိုနှစ်မျိုးတော့အဓိပ္ပာယ်ကောက်ရတာတွေရှိတာဟုတ်ဟုတ်ရဲ့လား။ဒီအခုပြောမယ့်အဓိပ္ပာယ်ကိုဦးသင်ကပို့ကြိုက်တယ်။ဘာပြောလဲဆိုတော့ရည်ခြင်းပုဂ္ဂိုလ်တို့သည်ပမတ္ထမေ့လျော့၍နေကြကုန်၏တေထုံမေ့လျော့၍နေသောတတဝါတို့သည်ယထာပတ္တပေကြကုန်တကဲ့သို့အပမတ္ထမမေ့မလျော့သောပုဂ္ဂိုလ်တို့သည်နမိယံတိမသိနိုင်ကြလေကုန်ဒီနေ့ပဲဒီကိုပို့ကြိုက်တယ်ဒါကိုအရင်ရှင်းရှင်းလင်းလင်းပြအောင်ပြောမယ်နော်မေ့သောပုဂ္ဂိုလ်တွေသိကြသလိုမျိုးမမေ့တဲ့ပုဂ္ဂိုလ်တွေမသိနိုင်ဘူးလေအဓိပ္ပာယ်ကဘာပြောရလဲဆိုတော့မမိတဲ့ပုဂ္ဂိုလ်ရဲ့သိခြင်းဟာအဲမိတဲ့ပုဂ္ဂိုလ်ရဲ့သိခြင်းဟာဆိုးွားတယ်ပေါ့နော်မိမိရောရောပေါ်ပေါ်ဆန်းဆန်းဘဝမှာနေသွားတဲ့ပုဂ္ဂိုလ်ရဲ့သိခြင်းဟာမကောင်းဘူးပေါ့ဆိုးွားတယ်ပေါ့အဲ့လိုမိတဲ့ပုဂ္ဂိုလ်ရဲ့ဆိုးွားတဲ့သိခြင်းမျိုးမမိတဲ့ပုဂ္ဂိုလ်ကအဲ့ဒီနီးအဲ့ဒီပုံစံမျိုးမသိနိုင်ဘူးလေဆိုလိုတာကမိတဲ့လူနဲ့မမိတဲ့လူသိခြင်းမတူနိုင်ဘူးလို့ပြောတာသဘောပေါက်ရလားမိတဲ့ပုဂ္ဂိုလ်ရဲ့သိခြင်းကတော့ဆိုးဆိုးဝါးဖြစ်လိမ့်မယ်မမေ့တဲ့ပုဂ္ဂိုလ်ရဲ့သိခြင်းကတော့ကောင်းကောင်းမွန်မွန်ဖြစ်လိမ့်မယ်။ဆိုရမှာကျမေ့နေတဲ့ပုဂ္ဂိုလ်တွေကအကုသိုလ်တွေပြုမိမှပြုံးမိမှတွေးမိမှတွေအများကြီးရှိမှာပဲ။ကုသိုလ်တရားတွေကိုလက်တော့ဆုံးရှုံးသွားတာတွေအများကြီးရှိမှာပဲ။အဲ့တော့ဒီကနေ့မှာဩငါပြုမိမှလေးချင်းပြုံးမိမှလေးချင်းလူ့ဘဝရောက်တော့ရောက်ခဲ့ငါအကုသိုလ်တွေအများကြီးပြုခဲ့ပြီတကူလို့နှလုံးမသားရမှုမဖြစ်ပေဘူးလား။အဲ့ဒီနှလုံးမသားရမှုနဲ့သိရင်ကောင်းသောသိခြင်းဖြစ်နိုင်မလား။ဖြစ်နိုင်တယ်။ဒါမေ့တဲ့ပုဂ္ဂိုလ်ရဲ့သိခြင်းမကောင်းနိုင်ဘူးနော်။နောက်ပြီးတော့မိတဲ့ပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုတွေကိုထိုက်တန်အောင်သူပြုခဲ့ရမှာမဟုတ်ဘူး။သူကမိလျော့နေတာနဲ့ဒီပြင်းဒီပြင်းအရေးမကြီးတာတွေကိုပဲအရေးကြီးတဲ့ခြင်းပြီးတော့ကုန်ခဲ့တဲ့အချိန်ကြီးများမှာပေါ့။ဟုတ်ရဲ့လား။အဲ့လိုမျိုးဖြစ်တော့ဩငါဒီလူ့ဘဝနဲ့ထိုက်တန်တဲ့အလုပ်ဒီမြင့်စင်ကြီးတဲ့သာသနာနဲ့ထိုက်တန်တဲ့အလုပ်ငါဒီကောင်းတဲ့အလုပ်တွေကိုဘာမှမမြင်ရရမလုပ်ခဲ့ရပါလား။ငါဆုံးရှုံးခဲ့ပါလား။ငါအခွင့်အရေးကိုလက်လွတ်ခဲ့ရပါလား။ငါအဖို့နဲ့ကထိုက်တန်တဲ့တံမိုးရှိတဲ့ဘဝကိုဘာမဟုတ်တဲ့ကိစ္စတွေအတွက်ငါအတုံးချခဲ့ပါလားလို့နောင်တရနဲ့ပူပူလောင်လောင်သိရတဲ့တည်းအချုပ်ပြောရရင်တော့မိတဲ့ပုဂ္ဂိုလ်ဟာပေးတဲ့ရင်မဟုတ်တာလုံးပြီလို့ပူရတာရှိပဲဟုတ်တာလက်လွတ်ခဲ့လို့ပူရတာရှိပဲအကုသိုလ်တွေလုတ်ခဲ့လို့ပူရတာရှိပဲကုသိုလ်တွေလက်လွတ်ခဲ့လို့ပူရတာရှိပဲဘယ်လိုအကြောင်းကြောင့်ပဲသူပူပူသူ့အတွက်သိခြင်းဟာမကောင်းနိုင်ဘူးဟုတ်ရဲ့လားဒါတနည်းပြောတာနော်နောက်တနည်းမေ့လျော့တဲ့ပုဂ္ဂိုလ်တွေသိခြင်းမကောင်းနိုင်တာတခုရှိသေးတယ်။အဲ့ဒါကဘာလဲဆိုတော့မေ့နေလို့ရှိရင်ဘဝရဲ့ခန္ဓာရဲ့သဘောသဘာဝအမှန်ကိုမသိတဲ့အတွက်ကြောင့်ဆွဲလန်းမှုအင်မတန်ကြီးပဲ။ပြည့်တဲ့သဘောပေါက်မဲ့ခြင်းပါလေနော်။မေ့နေတဲ့ပုဂ္ဂိုလ်သည်ဒီခန္ဓာရဲ့ဒီဘဝရဲ့ဒီလောကရဲ့အနှစ်မရှိတဲ့သဘောဆင်းရဲတဲ့သဘောမမြင်တဲ့သဘောအဲ့ဒီမကောင်းတဲ့ဒုက္ခသဘောတွေကိုသူကောင်းကောင်းမသိမှာမဟုတ်။မေ့နေတဲ့အတွက်ကြောင့်အမှန်တရားတွေကိုသူသိမှာမဟုတ်နော်။အဲ့လိုအမှန်တရားကိုမသိရင်သူ့မှာဆွဲလန်းမှုအကြီးကြီးရှိလိမ့်မယ်။ဒီဘဝဒီခန္ဓာကိုတကယ်အချင်းကလားအကြီးအကျယ်တန်ဖိုးတခြားတဲ့တကယ်ကိုဓာကြီးကိုဆွဲလန်းထားလိမ့်မယ်။သဘောပေါက်ရဲ့လား။မိနေရင်ခန္ဓာရဲ့သဘောဘဝရဲ့သဘောကိုအမှန်တိုင်းမသိတဲ့အတွက်ကြောင့်ဆွဲလန်းမှုကြီးလိမ့်မယ်။ဆွဲလန်းမှုကြီးသောပုဂ္ဂိုလ်သည်သူဆွဲလန်းတော့ဆွဲလန်းထားသောအရာပျက်စီးတော့မဲ့အခါကာလမျိုးမှာတေချာဖို့စိုးရင်ပူဆင်းမှုဖြစ်ကုန်ဖြစ်မယ်။ဒါကဘယ်သူမှမမြင်နိုင်ဘူး။နောက်တစ်ခါဒီမှာကြီးများကိုယ်ကမှတော့ဦးဇင်းကိုကုသရှင်နေနော်ဆွဲလန်းမှုရှိတယ်နော်အဲ့ဒီဆွဲလန်းမှုမှာအပြစ်ရှိနေတာကိုယ့်ကိုဆွဲလန်းတာဘာဖြစ်လဲဆိုရင်အဲ့ဒီဆွဲလန်းတဲ့ကိုယ့်ကိုယ်ကိုဒုက္ခပေးမှာ ဟုတ်ရလားဘာဖြစ်လို့ဆိုကိုယ်ဆွမ်းနိုင်တဲ့အရာချင်းကပျက်စီးမဲ့အရာဖြစ်နေလို့ပဲအဲ့ဒါတနည်းပျက်စီးတော့မှာဆိုတာမျိုးအချက်ပြလာပြီဆိုရင်ကိုယ်ပဲမနေနိုင်မထိုင်နိုင်ဖြစ်တော့မှာသူကြပါစို့တရားဓမ္မတို့တင်စားလို့ယောဂမျိုးဟုတ်ရလားကုမရတဲ့ယောဂလိုဟာမျိုးဖြစ်တယ်လို့ပြန်စိတ်ကူးလေးနဲ့ကြားကြည့်ပါလားစိတ်ကဘလို့ဖြစ်သွားမလို့တုံ့လုံသွားမယ်ဟုတ်လို့ဒီခန္ဓာကြီးကိုကိုယ်ဆွမ်းနိုင်တယ်မတ်မောထားတယ်တွေ့တာထားတယ်ရှိရနော်အဲ့တော့တကယ်တမ်းကပျက်စီးလို့ဒုက္ခရောက်တာမဟုတ်ဘူးပျက်စီးမဲ့အရာကြီးကိုဆွမ်းနိုင်တာလို့ဒုက္ခရောက်တာပျက်စီးလို့ဒုက္ခရောက်တာဆိုရင်တော့ကုသားနေရာကြီးကမရှိဘူးဘာလို့ဆိုပျက်စီးမှာလဲပျက်စီးလို့ဒုက္ခရောက်စတဲ့ဆိုရင်တော့ပျက်စီးကြမှာပဲဟုတ်ရလားအဲ့တော့ပျက်စီးလည်းပဲဒုက္ခမရအောင်နေလို့ရတယ်အဲ့ဒါပါလဲဆိုတော့ပျက်စီးမဲ့အရာကိုဆွမ်းနိုင်မှုနေအောင်ဆွမ်းနိုင်မှုမရှိအောင်ကြိုးစားကြရပါမြတ်စွာဘုရားကအဲ့ဒါကိုသင်ကြားပေးတာပါပဲနော်ပျက်စီးတဲ့အရာကိုမဆွမ်းနိုင်ဘူးဆိုရင်အဲ့ဒါကြီးဘယ်လိုပဲပျက်စီးအဲ့ဒီလူကဘယ်လိုမှဖြစ်မှာမဟုတ်ဘူးသဘောပေါက်ရလားဒါကြောင့်ဆွေးနွေးခြင်းဒီကိုယ့်ကိုယ်ကိုဒုက္ခရအောင်လုပ်ခြင်းတစ်မျိုးလို့နားလည်ရဒုက္ခမှာအကြီးအကျယ်ပဲဗျဟုတ်ရလားဒါကြောင့်မိနေတဲ့ပုဂ္ဂိုလ်ဒီအမှန်တရားကိုနားမလည်တဲ့အတွက်ကြောင့်ဆွေးနွေးမှုကြီးလိမ့်မယ်ဆွေးနွေးမှုကြီးရင်သူ့ရဲ့သေခြင်းဒီသေချာပေါင်းဆိုးသွားလိမ့်မယ်ဒါမိတဲ့ပုဂ္ဂိုလ်ရဲ့သေခြင်းဆိုးတဲ့အကြောင်းတွေကိုဦးဇင်းပြောပြနေတာဟုတ်လားမင်းနေရင်အကုသိုလ်တွေလုပ်ခဲ့တာမှားလိမ့်ခြင်းလို့နောက်နောက်နဲ့ပူမယ်ကုသိုလ်တွေလက်လုပ်ခဲ့နေခြင်းလို့နောက်နောက်နဲ့ပူမယ်နောက်တနည်းခန္ဓာကိုယ်ပေါ်မှာအမှန်တိုင်းမသိတဲ့ကြောင့်ဆွေးလန်းခြင်းကြီးပြီးတော့စွန့်ရတော့မယ်ဆိုတော့ထိတ်ထိတ်ပြပြလက်လက်ကြောက်ကြောက်ရှိလိမ့်မယ်ဒါကြောင့်မင်းရဲ့ပုဂ္ဂိုလ်အတွက်သိခြင်းဟာဘယ်လိုမှမကောင်းနိုင်ဘူးအဲ့ဒါမြတ်စွာဘုရားကရေခြင်းပုဂ္ဂိုလ်တို့သည်ပမတ္တမေလျော်၍နေကြကုန်၏တိထုမင်းလျော်၍နေကြသောတတ္တဝါတို့သည်ယထာမတ္တသေချာကုန်တကဲ့သို့အပမတ္ထမမင်းလျော်သောတတ္တဝါတို့သည်နမီယန္တိမသေးနိုင်ကြလေကုန်မိတဲ့ပုဂ္ဂိုလ်ရဲ့သေခြင်းမျိုးမမိတဲ့ပုဂ္ဂိုလ်မသေနိုင်ဘူးဆက်ကျင်ဘက်ပေါ့မိမမိတဲ့ပုဂ္ဂိုလ်ကြတော့ငါအကုသို့နေခဲ့တယ်အကုသို့ရှင်းခဲ့တယ်ဟုတ်ရလားကြီးကြီးကျယ်ကျယ်အကုသို့ရှင်းခဲ့တယ်ဘာမှတော့နိုင်ရတယ်မရှိဘူးပေါ့ဟုတ်လားငါလုတဲ့လုထိုက်တဲ့လုတွေကိုလုခဲ့တယ်ကုသို့တွေလုခဲ့တယ်ပူရရတဲ့မရှိဘူးပေါ့ဟုတ်လားနောက်ပြီးတော့အဆင်ပြေပြေပြောရရင်တော့မမိတဲ့ပုဂ္ဂိုလ်ဟာခန္ဓာရဲ့ဖြစ်တိုင်းဖြစ်တိုင်းသောသဘာဝတရားတွေကိုသိမြင်နားလည်အောင်အထုတ်ထားတဲ့ဝိပဿနာဉာဏ်ကြီးချင်းကျင့်နေမင်းခန္ဓာရဲ့အကြောင်းသိမြင်နားလည်တဲ့ပညာတွေချင်းကျင့်နေမင်းနားလည်ထားတာတွေရှိမယ်ပေါ့ဟုတ်လားအဲ့ဒီတော့ဒီခန္ဓာရဲ့ဟောဒီဘဝရဲ့ပုံမှာဆွေးနွေးမှုနည်းတဲ့အတွက်ကြောင့်ဆွံ့လို့ရတော့ပဲအခါခွဲခွာရတော့အခါမှာသူ့မှာတတမှုရှိလိမ့်မယ်ဟုတ်ရဲ့လားသိချင်းတူနိုင်ပါမလားမတူနိုင်ဘူးမမေ့တဲ့ပုဂ္ဂိုလ်ရဲ့သိခြင်းဟာအေးချမ်းတယ်ဆန့်ကျင်ဘက်ပါပဲမေ့တဲ့ပုဂ္ဂိုလ်ရဲ့သိခြင်းကတော့ပူလောင်နေပဲရှုပ်ထွေးလိုက်ပဲပြန်ရခတ်လိုက်ပဲဟုတ်ရဲ့လားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့မမေ့မလျော့မပေါ်မဆန့်နေခြင်းဆိုတဲ့တတိတရားသည်ဘေးကင်းခြင်းရဲ့အကြောင်းဆိုတာမရှင်းဘူးလားရှင်းတယ်မေ့လျော့ဆိုတာနေခြင်းကတော့ဘေးဖြစ်ခြင်းရဲ့အကြောင်းပါတဲ့ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့တရားဟောတာတနာကြီးနဲ့မိနစ်20တောင်ရှိသွားပြီနော်အဲ့ဒီတော့ဘေးသာပေါင်းသူတော်ကောင်းတို့တတိယအတွဲကဘာလဲတော့မေးလျော့ခြင်းနဲ့မမေးမလျော့ခြင်းဟုတ်ရလားမေးလျော့ခြင်းကိုဘေးလို့ရှုပြီးတော့မမေးမလျော့ခြင်းကိုဘေးကင်းရလို့ရှုမြင်ပြီးတော့အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အရိယာမဂ်ကြီး၈ပါးကိုပွားများကြရမယ်အဲ့ဒါမြတ်စွာဘုရားရဲ့အဆုံးအမပါလို့တတိယကာသာကပြောတာဟုတ်ရလားဒီကာသာကတော့အချုပ်ပေါ့နော်မမေးမလျော့ခြင်းဆိုတာပိဋကတ်သုံးပုံတော့အကျုံးဝင်တယ်လို့ပြောထားတာလို့ဟုတ်ရလားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ဒီကနေ့ညဘေးကင်းအောင်နေတတ်ပါစေဟုတ်ရလားတရားကလေအဲ့ဒါဦးဇင်းတို့ဘယ်နှမျိုးပြောလိုက်တော့သုံးမျိုးပြောလိုက်တယ်နော်ပထမအတွဲကဘာလဲတော့ပြင်းကြီးခြင်းဘေးဟုတ်လားအဲ့ဒီပြင်းကြီးခြင်းဆိုတဲ့ကြောက်စရာကောင်းတဲ့ဘေးကလွတ်အောင်ကြိုးစားအထောက်ကူကိုပြုရမယ်ဟုတ်ရလားဒုတိယဘေးကဘာလဲတော့ငင်းခုန်ခြင်းဘေးရင်ကုန်ရင်ဘေးကလွတ်အောင်ညီညွတ်သောစိတ်ပြည့်ပြည့်သောစကားအေးချမ်းသောမေတ္တာတရားနဲ့မငင်းမခုန်နေရမယ်။နောက်တတိယဘေးကပါတော့မေးလျော့ခြင်းဘေးဟုတ်ရလားမမေးမလျော့နေရမယ်ဟုတ်လားအတော်ဦးဇင်းတို့ပြင်းကြီးခြင်းဘေးကလွတ်မြောက်အောင်ကြိုးစားအထောက်နိုင်ကြပါစေ။ရင်ကုန်ရင်ဘေးကလွတ်မြောက်အောင်မေတ္တာတရားကြီးကြီးမားမားထားပြီးတော့ရင်ကုန်ရင်မပြုတ်ဘဲနေနိုင်ကြပါစေ။ဟုတ်ရလားမေးလျော့ခြင်းဆိုတဲ့ဘေးကလွတ်အောင်မမေးမလျော့မပေါ်မဆာတတိယနဲ့နေနိုင်ကြပါစေလို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးဆုံးသတ်ကြရအောင်နော် ဘဝဒုသဝမင်္ဂလာရကံဒုသဝတိဝတံသဝဗုဒ္ဓံဒုဝဝိနတရာဒုက္ခိဘောတုတိဘဝဒုသဝမင်္ဂလာရကံဒုသဝတိဝတံသဝဓမ္မဒုဝဝိနတရာဒုက္ခိဘောတုတိဘဝဒုသဝမင်္ဂလာရကံဒုသဝတိဝတံသဝတံဃာဒုဝဝိနတရာဒုက္ခိဘောတုတိတိတုမဟာသင်္တယနာပိသဗ္ဗံသူရောအောင်လို့သာသာအလုံးသောတတဝအနန္တတို့အားတာဝမင်္ဂလလောကီသောတရာကောင်းဆိုသည်မင်္ဂလဝါဝတိဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်းတာဝရိဝနာမိမိတို့ခန္ဓာကိုယ်မှာဆုံးဖြတ်နေကြကုန်သောတမိမိတို့အိမ်မှာဆုံးဖြတ်နေကြကုန်သောတမိမိတို့တာနာမိမိတို့ဘဝမှာဆုံးဖြတ်ဆုံးဖြတ်နေကြကုန်သောနာမည်နာကောင်းတာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာပတိဆောင်းဆောင်တော်မူနိုင်ကြပါစေ။တာဝရဏုဘဝေနကိင္ကဝါလူသေးစုမကပွင့်တော်မူကြတဲ့သူတို့တော်ဘာမြတ်ရှင်ဘုရောမြတ်တို့ရဲ့တကောတည်စွာအာနုဘောတို့ကြောင့်၎င်းတာဝရဝါဓုဘဝေနမေလီယံကိုရိသာဒိဗ္ဗမတိတိဝဇောသောစေတံသောတရားတော်မြတ်တို့ရဲ့တဘုတိဇောအာနုဘောတို့ကြောင့်၎င်းသဗ္ဗသင်္ဃာတို့ဝဝေနမေလီမကတံလေးယောက်ပလတံလေးယောက်ဇောသောရှင်တော်ရိယံသင်္ဃာရှင်မြတ်တို့နဲ့တကွာတိလာဘုသမာတိကိုပြင်တယ်ကိုတို့နဲ့ပြည်စုံတော်မူကြတဲ့တဘုတိသံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တဘုတိဇောအာနုဘောတို့ကြောင့်၎င်းသရဏယောညပါပဲကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုစိတ်နှပြချမ်းမာချမ်းသာခြင်းရှိရာကုန်ပြီဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်း